Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american နဲ့2014 October 30ရက်ဇာတာပရင်းနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိ line meter 24 25 32 51 line meter 190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုနဲလောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါကိုဗန်နီမျိုးကိုခုခံကာကွယ်နေသူတွေနဲ့ပူးပေါင်းတိုက်ခိုက်မဲ့သူတို့မျိုးအထိရောက်သွားကြပါပြီ။ Syria ဆိုရကအရသားတွေကိုဖျက်အပြင်းလက်လက်တွေနဲ့တိုက်ခိုက်တဲ့ပေါ် American ကပြစ်တင်ရှုတ်ချပါတယ်။ Ukraine ပြည်ထရေးဝန်ကြီးဌာနကရာရှိကြီး60ကျော်ကိုရာထူးကဖယ်ရှားလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြည်ညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ပြည်ထောင်စုလွှတ်တော်မှာ2014-15ဘဏ္ဍာနှစ်အတွက်နောက်တိုးကာကွယ်ရေးအသုံးစည်းနဲ့ပတ်သက်တဲ့သတင်းပေးပို့ချက်မှာတော့
အောင်ဒီစစ်စင်ရေးလုံမဲ့လုပ်ငန်းတွေရောအသုံးစည်းတွေရောဆိုတာတွေကဒီကိစ္စမှာသူ့ချဲ့ပြီးတော့လုပ်ဖို့မသိ
ဒီအကြောင်းနဲ့အတူထိုင်းနိုင်ငံခူတောင်ကျွန်းလူသတ်မှုမှာတန်တရာအဖြစ်ခံနေရသူဒေသခံရွာတကြီးရဲ့သားရဲ့ DNA ကိုစစ်ဆေးနေတဲ့သတင်းတွေနဲ့အခြားနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်မှာပါအဲ့ဒီနောက်မှာတော့အဘဆင်ကန္တာတွေဖြစ်တဲ့ကျမ်းမာရေးမြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထေတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာဦးတို့ကတင်ပြပါလိမ့်မယ်ခင်ဗျာ
စီးရီးယားမြောက်ပိုင်းကိုဗန်နီမြို့မှာ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria ခတ်တပ်ဖွဲ့တွေနဲ့ပူးပေါင်းမဲ့ Iraq ခတ်တပ်ဖွဲ့ဝင်ပထမအထုပ်ဟာကိုဗန်နီမြို့စီရောက်သွားကြပြီလို့လှုပ်ရှားသူတွေကပြောပါတယ်။ Iraq နိုင်ငံ Kurdistan ဒေသက Peshmerga တပ်ဖွဲ့ဝင်10ယောက်လောက်ဟာတူရကီကနေနေဆက်ဖြတ်ပြီးကိုဗန်နီမြို့ထဲဝင်သွားပြီလို့ပြည်ထင်ခြေဆိုင် Syria လူခွင့်ရေးချင်းနေစောင့်ကြည့်လေလာရေးအဖွဲ့ကပြောတာပါ။တူရကီဆိုရနဲ့သဘောတူညီချက်အရတပ်ဖွဲ့ဝင်150လောက်ဟာတူရကီနိုင်ငံထဲကနေဘိုဒူးနီကတရက်ကြာဖြတ်ပြီး Syria နေဆက်စီရောက်သွားကြပါတယ်။စတေမာလာလေကလေးက IS အဖွဲ့ရဲ့ထိုးစစ်ကိုခုခံပြီးကိုဗန်နီမြို့ကြားမတော်အောင်တက်ခိုက်နေတဲ့ခတ်တပ်ဖွဲ့တွေနဲ့အဲ့ဒီလက်နက်ကင်တွေတော့ပေါက်မှာပါစီးရီးယားလူမျိုးရေးတပ်ဖွဲ့ကလက်နက်ကင်90လောက်ပါတဲ့အဖွဲ့တစ်ဖွဲ့ကလည်းဗိုဒူးနေတုံကပဲကိုဗန်နီမြို့စီရောက်သွားကြပါတယ်ကိုဗန်နီကစီးရီးယားခတ်လက်နက်ကင်တွေဟာတူရကီကမတရားသိမ်းပြစ်ကျင်ညာထားတဲ့ကာဒစ္စတန်လူထုမပါတီနဲ့အချိတ်ဆက်ရှိတာကြောင့်နိုင်ငံရေးတပ်ဖွဲ့ဝင်တွေကိုမလွတ်ဘူးလို့တူရကီဆိုရကပြောထားပါတယ်ကာဒစ္စတန်လူထုမပါတီဟာယဉ်ကျေးမှုနဲ့နိုင်ငံရေးအခွင့်အရေးတွေအတွက်တူရကီဆိုရနဲ့တိုက်ခိုက်နေတာဆယ်စုနှစ်သုံးခုရှိနေပါပြီကိုဗန်နီမြို့ကိုတိုက်ခိုက်နေတဲ့ IS စစ်သွေးကြွတွေကိုပြစ်မှတ်ထားပြီး American စစ်လေယာဉ်တွေကလည်းသတင်းပတ်အတော်ကြားလေကြောင်းကနေတိုက်ခိုက်ပေးထားပါဗျ
။ Syria နိုင်ငံမှာ3နှစ်ခွဲကျော်ကြာနေပြီဖြစ်တဲ့ပြည်ရင်းစစ်ကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေထိုင်တဲ့စခန်းကို Syria စစ်အစိုးရစစ်တပ်အရဟယင်တွေကတိုင်ကီဘုံတွေနဲ့တိုက်ခိုက်တယ်ဆိုတာဟာလူမဆန်တဲ့လုပ်ရပ်ဖြစ်တယ်ဆိုပြီး American ပြည်ထောင်စုကပြစ်တင်ရှုတ်ချလိုက်ပါတယ်။ Idlib အရတ်မှာပုတ်ထူးနေကဖြစ်တဲ့အဲ့ဒီတိုက်ခိုက်မှုကြောင့်လူ10ယောက်ထက်မနည်းသေဆုံးသွားတယ်လို့ Britain အခြေစိုက် Syria လူအခွင့်အရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါရယ်။အသေးစိတ်ကိုအမေရိကန်အနေနဲ့ချက်ချင်းအသိမပြုနိုင်သေးဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ Jen Baskey ကပြောပါရယ်။ဒါပေမဲ့လည်းသတင်းကြောင့်အထူးပဲထိတ်လန့်မိပြီး Syria အစိုးရကလူအသက်ကိုအလေးမထားပဲရရက်ဆက်ဆက်လုပ်တဲ့အပေါ်အစဉ်တစိုက်ဆန့်ကျင်ပြောဆိုလာတာပါလို့ဆိုပါရယ်။ Syria အစိုးရစစ်တပ်ဟာတိုင်ကီမုံတွေအပါအဝင်ဖြတ်အပြင်းလက်နက်တွေကိုအသုံးပြုပြီးအရက်သားတွေကိုစီမထားပဲတိုက်ခိုက်တယ်လို့ကုလသမဂ္ဂရဲ့မကြသေးခင်ကအစီရင်ခံစာတစ်ခုမှဖော်ပြထားပါရယ်။အဲ့ဒီလိုတိုက်ခိုက်တာဟာအရက်သားလူထုကိုထိခိုက်နေနာစေပြီးစိုးရင်ကြောက်ရွံ့စေပြီးတော့နိုင်ငံတကာလူသားချင်းစာနာမှုဥပဒေနဲ့မကန့်ညီဘူးလို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါရယ်။2011ခုနှစ်မှာစီးရီးယားပြည်ရင်းစစ်ဆက်ဖြစ်ကြတဲ့ကဆိုရင်လူ3သိန်းနီးပါးသေဆုံးသွားပြီးလူ3သန်းကျော်ဟာအိမ်နေချင်းနိုင်ငံတွေစီထွက်ပြေးသွားကြပြီးတော့နောက်ထပ် 5 သန်းကစီးရီးယားနိုင်ငံတွေမှာပဲအိုးအိမ်စွန့်ထွက်ပြေးနေရပါရယ်
။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးဆမန်သာပါဝါဟာဥရောပသမဂ္ဂ EU ဖွဲ့ဝင်ခေါင်းဆောင်တွေနဲ့ Brussels မြို့မှာဒီကနေ့တွေ့ဆုံမှုရှိပါရယ်။အနောက်အာဖရိကနိုင်ငံတွေမှာလူပေါင်း 4,900 ကျော်သေဆုံးရပြီဖြစ်တဲ့ Ebola ရောဂါတိုက်ဖျက်ရေးမှာပိုပြီးကူညီထောက်ပံ့ကြဖို့နှိုးဆော်တိုက်တွန်းမဲ့အနေနဲ့အခုလိုတွေ့ဆုံပါပါ။အရင်သတင်းဘက်က Guinea, Sierra Leone နဲ့ Liberia နိုင်ငံတွေစီသွားခဲ့ပြီးအပြန်မှာအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်။အဲဒီနိုင်ငံတွေမှာ Ebola ရောဂါကူးစက်ခံထားရတဲ့ကူးစက်ခံထားရခြင်းရှိတဲ့ရောဂါရှိနေတယ်လို့သံသယရှိတဲ့ဖြစ်ရပေါင်း 14,000 နီးပါးရှိနေပါပြီ။ဗိုလ်ထုနေတုံးကလည်းကုလသမဂ္ဂရဲ့ Ebola ရောဂါဆိုင်ရာအရေးပေါ်တုံ့ပြန်ဆောင်ရေးအဖွဲ့အကြီးအကဲ Anthony Bamburi နဲ့အဲ့ဒီရုံးချုပ်ရှိရာဂါနာနိုင်ငံအက်ခရာမြို့မှာ Miss Samantha Power တွေ့ဆုံပြီးအကူအညီပစ္စည်းကိုယ်တော်တွေကိုလေ့လာပြီးတော့ယောဂနှင်းနှင်းကုသရေးဆိုင်ရာဂျိုးပန်းဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေတွေကိုပြောဆိုကြပါတယ်။အကူအညီပေးသူတွေနဲ့တခြားအရေးအမြစ်တွေတိတိတတ်တာစူးစီးရရှိလာတာကြောင့်တက်ရောက်မှုတွေစဖြစ်နေပေမဲ့နောက်ထပ်အများပြားလူနေတော့မယ်လို့ Mr. Bamburi ကပြောပါတယ်။
အမည်မဖော်တဲ့အမေရိကန်အစိုးရတာဝန်ရှိသူတို့ကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကိုဝေဖန်ပြောဆိုရဟာတင့်လျော်မှုမရှိဘဲတံပြန်အကျိုးသက်ရောက်စေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောလိုက်ပါတယ်
။ Obviously we believe that moving forward It's in the best interest of both sides.
ရှင်းဆက်သွားမယ်ဆိုရင်ဘလို့ကိစ္စရမျိုးကိုမဆိုကင်တွဲဖြည့်ရှင်းတဲ့အခါမှာနှစ်ဖက်စလုံးအနေနဲ့တင်းလျော်စွာနဲ့လေးစားမှုရှိစွာလှုပ်ဆောင်သင့်ပြီးပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေမလုပ်သင့်ဘူးလို့ယုံကြည်ပါတယ်ဆိုပြီးအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဂျင်းပါစကီကပုဒ်တဟူးနေ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။မစ္စတာနက်တန်ယာဟုရဲ့အခြေချအနေထိုင်ရေးမူဝါဒတွေနဲ့ပတ်သက်ပြီးတရေဘောကြောင့်သူလို့အမေရိကန်တာဝန်ရှိသူတဦးကခေါ်ဝေါ်ပြောတာကို The Atlantic Magazine ရဲ့ online မှာတင်ထားတဲ့ဆောင်းပါးသဘုတ်မှာကိုးကားရေးသားထားတာပါ။အမေရိကန်ပြည်ထောင်စုကသူ့ကိုပုဂ္ဂိုလ်ရေးရတိုက်ခိုက်တာတွေဟာအစ္စရေးနိုင်ငံကိုသူ့ရဲ့ကာကွယ်မှုနဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားတွေကြောင့်ဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောပါရယ်။အရှေ့ဂျေရုဆလင်မှာအခြေချနေထိုင်တဲ့အိမ်ရာအသစ်အလုံးတထောင်ထပ်ဆောင်မဲ့အစ္စရေးရဲ့အစီအစဉ်ကြောင့်တင်းမာမှုဖြစ်လာနေတာကိုဆွေးနွေးဖို့ပုတ်ထူးနေကကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးထိုင်ပါရယ်။အခြေချနေထိုင်တဲ့အိမ်ရာတွေတူးချက်ဆောက်လုပ်တာဟာငိမ့်ချမ်းရေးကိုအသာစီဖြစ်စေတဲ့အတွက်မလုပ်ဖို့အမေရိကန်ပြည်ထောင်စုကအစ္စရေးကိုအကြိမ်ကြိမ်တိုက်တွန်းထားပူပါရယ်။ဒီအတော့တွင်မှာပဲပါလက်စတိုင်းအမျိုးသားတူကိုအစ္စရေးရဲ့တပ်ဖွဲ့ကပစ်တက်လိုက်ပါရယ်။ဂျေရုဆလင်ကဘာသာရေးအထိတ်မှတ်နေရစီဂျူးတွေပို့ပြီးဝင်ထွက်ခွင့်ရစေဖို့တော်အားပေးနေသူအစ္စရေးတက်ကြွလှုပ်ရှားသူတူကိုတပ်ဖွဲ့ကြိုးစားမှုနဲ့အဲ့ဒီပါလက်စတိုင်းအမျိုးသားကိုတန်ရရှိနေခဲ့တာပါ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညဘက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။ယူကရိန်းပြည်ထောင်စုဝန်ကြီးဌာနမှအစိမ့်မြင့်ခေါင်းဆောင်ပိုင်းတာဝန်ယူထားသူ90တယောက်ကိုရာထူးကဖယ်ရှားလိုက်တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးအာဆင်အဗာကော့ဖ်ကပြောပါတယ်။အဲ့ဒီထက်မှရုရှားလူလာတဲ့အရင်အစိုးရရဲ့အစဉ်အစိုးရနဲ့ဆက်ဆက်ရှိတဲ့ဗိုလ်ချုပ်ကြီး၈ယောက်လည်းပါဝင်ပါတယ်။ရုရှားလူလာတဲ့တိကျခွတ်ထွက်ရေးဝါဒီတွေကသူတို့ဖာသာနိုင်ငံတွေဖြစ်ကျင်ညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာမကြခင်ဂျပန်အတွင်းရုပ်ောက်ပွဲတွေကျင်းပဖို့ရှိနေကြမှာပဲ။အခုလိုရာထူးကဖယ်ရှားတဲ့ကိစ္စဖြစ်လာတာပါ။နောက်ဆုလိုလာတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကတော့တနင်္ဂနွေနေ့လုံးမဲ့ရွေးကောက်ပွဲတွေကိုရှော့ပေါ်ပြောဆိုပါတယ်။တရားမျှတတဲ့လူ့ဖွဲ့စည်းတစ်ခုကိုတရားဥပဒေစိုးမိုးရေးနဲ့မျှတတဲ့ရွေးကောက်ပွဲတွေကနေတဆင့်သာတိစောက်နိုင်မှာဖြစ်ပြီးတော့ရွေးကောက်ပွဲအတုအယောင်တွေနဲ့တိစောက်မရဘူးလို့မစ္စတာပိုရိုရှန်ကိုကပြောပါတယ်။တပုံတွေလုံးမဲ့ရွေးကောက်ပွဲတွေဟာသူတို့နဲ့ယူကရိန်းအစိုးရကြားပြီးခဲ့တဲ့လကရထားတဲ့မခိုင်မာလာတဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုချင်းချောင်းနေတဲ့ဆိုပြီးဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂတို့ကဗိုလ်ထူးနေမှာကြေညာချက်တွေထုတ်ပြန်ပြီးတော့ပြောဆိုကြပါတယ်။
ယူကရိန်းနိုင်ငံကိုရုရှားကတံငွေပြန်တင်ပို့နိုင်ရင်အတွက်ရုရှား EU နဲ့ယူကရိန်းနိုင်ငံတို့သုံးွေဆိုင်ဆွေးနွေးမှုဟာပုတ်ထူးနေကသဘောတူညီမှုမရခဲ့တာကြောင့်ဒီကနေ့ကြာတာပတိနေ့မှာဆက်ပြီးဆွေးနွေးဖို့ရှိနေပါတယ်။အနောက်နိုင်ငံတွေနဲ့ရုရှားရဲ့ဆက်ဆံရေးအဆင်ပြေချုံးမွေ့မှုမရှိပေမဲ့ဆောင်းရာသီရောက်လာတာကြောင့်တဘာဝတံငွေသိက်ကိုလိုအပ်နေတဲ့ယူကရိန်းကိုတံငွေတင်ပို့ပေးရတဲ့အတွက်အခုလိုဆွေးနွေးနေကြတာပါ။ယူကရိန်းကရုရှားနိုင်ငံရဲ့တဘာဝတံငွေကိုမိခိုနေရတာပါ။ဥရောပစွမ်းအင်ကော်မရှင်နာမင်းကြီးကွင်တာအိုတင်ဂါကတော့ဒီညနေဆွေးနွေးမှုမှာသဘောတူညီမှုရဖို့90ရာခိုင်နှုန်းတော့အခွင့်အရေးရှိတယ်လို့ခန့်မှန်းထားခဲ့ပါတယ်။ရုရှားလိုလားသူခွဲထွက်ရေးပုံတွေနဲ့အစိုးရတပ်တွေကြားကီဖ်မြို့မှာတိုက်ပွဲတွေဖြစ်နေတော့ကလည်းယူကရိန်းတို့ဘက်ကလောင်စာဖိုး9ဘီလီယံပေးချိန်မှုမရှိတဲ့အကြောင်းပြချက်နဲ့ဂျွန်လာရောကယူကရိန်းကိုတန်းငွေတင်ပို့ရာရက်ခဲဖူပါရယ်လာမယ့်ဆောင်းရသည့်တန်းငွေတင်ပို့မှုအတွက်ကြိုတင်ပေးချေဖို့ရုရှားတို့ကတောင်းဆိုနေတာပါယူကရိန်းဘက်ကလည်းကြွေးကြံတွေကိုခြေဖို့နိုင်ငံတကာရဲ့အကူအညီရဖို့ကြိုးစားနေရပါတယ်ဥရောပကော်မရှင်ကယူကရိန်းကို1.5ဘီလီယံထုတ်ချေပေးဖို့စဉ်းစားနေပါတယ် EU ကော်မရှင်ဥက္ကဋ္ဌအိုဇေးမန်နျူယယ်ဘာရိုဆိုကတော့ဒီကနေ့ဆွေးနွေးမှုကသဘောတူညီမူရခနိုင်နေပြီလို့ပြောပါရရှင်
ပြီးခဲ့တဲ့နှစ်ရက်ကဥရောပလေကြောင်းပိုင်တဲ့ထက်မှာရုရှားလေယာဉ်တွေရဲ့ပုံမှန်မဟုတ်တဲ့ပြုမှုကိုထောက်လန်းမိတယ်လို့မြောက်အတ္တန္တိစာချုပ်နေတိုးအဖွဲ့ကပြောပါတယ်လေယာဉ်အစီးပေါင်း2000ကျော်ပါတဲ့ရုရှားလေယာဉ်အုပ်စု၄ခုကိုအင်္ဂါနဲ့ဗုဒ္ဓနေ့တွေတုန်းကကြားဖြတ်ထောက်လန်းမိတယ်လို့နေတိုးတပ်ဖွဲ့ကပြောတာပါမြေထဲပင်လယ်ဒေသအမြောက်ပိုင်းပင်လယ်နဲ့ပင်လယ်နက်ပေါ်မှာရုရှားလေတပ်ကတိတာထင်ရှားတဲ့စီးရီးလိချင်းမှုတွေလုပ်နေတာလို့နေတိုးအဖွဲ့ကပြောပါတယ်အဲ့ဒီရုရှားလေတပ်မှာပုံကျဲလေယာဉ် TU-95 နဲ့တိုက်လေယာဉ် MiG-31 တို့ပါဝင်တယ်လို့ဆိုပါတယ်နော်ဝေးပြည်တိုင်ပေါ်တူဂီဂျာမနီနဲ့တူရကီလေတပ်လေယာဉ်တွေကရုရှားလေယာဉ်တွေကိုကြားဖြတ်ဟန်တားဖို့နဲ့ခွဲခြားသိနိုင်ဖို့အလင်းအမြန်ပြန်တက်လှုပ်ဆောင်လိုက်ရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့မတ်လမှာယူကရိန်းခရီးမြောက်ကျွန်းဆွယ်ကိုရုရှားကသူတို့ပိုင်နဲ့ပြစ်တိုးသွင်းလိုက်ပြီးခဲ့တဲ့အခါနေတိုးနဲ့ရုရှားကြားတင်းမာမှုတိုးလာတာပါ။2014ခုနှစ်တနှစ်ထဲမှာတင်ရုရှားလေယာဉ်တွေကိုကြားဖြတ်ဟန်တားရတဲ့အကြိမ်ပေါင်း100ကျော်ရှိထားတာမူ2013ခုနှစ်ကတည်းကဆိုင်အကြိမ်300ကျော်ပိုများပါတယ်။
ဇမ်ဘီယာသမ္မတမိုက်ကယ်ဆက်တာအင်ဂါနေကအင်လန်ဒန်မြို့မှာကွယ်လွန်သွားပြီးတဲ့နောက်ဒုတိယသမ္မတဂိုင်းစကော့ဟာနှစ်20အတွင်းဇမ်ဘီယာနိုင်ငံရဲ့ပထမဆုံးလူပြုသမ္မတဖြစ်လာပါတယ
် According to the provisions of the Republican Constitution elections for the office of president
နိုင်ငံရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရသမရရွေးကောက်ပွဲကိုရက်ပေါင်း90အတွင်းကျင်းပပါမယ်။ကြာကာလမှာအခြေခံဥပဒေအရအယားရီသမရအဖြစ်ကျွန်တော်တာဝန်ထမ်းဆောင်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ကိုကြီးကြပ်သွားပါမယ်လို့တရားရည်သမရဂိုင်းစကော့ကပြောပါရယ်သူရဲ့မိဘတွေဟာစကော့လန်ကဖြစ်တာကြောင့်မစ္စတာစကော့အနေနဲ့သမရရွေးကောက်ပွဲဝင်လို့မရပါဘူးဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်မှာဇမ်ဘီယာအစိုးရကလွတ်တော်အမတ်တွေစီတင်တွင်းထားတဲ့အခြေခံဥပဒေမူကြမ်းအသစ်ထဲမှာသမရကိုယ်စားလှယ်လောင်းတွေရဲ့မိဘတွေဟာဇမ်ဘီယာနိုင်ငံမှာမွေးဖွားသူတွေဖြစ်ရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုပယ်ဖျက်ထားပါရယ်ကွဲလွန်နူသမရစာတာဟာ2017ခုနှစ်မှာရွေးကောက်ပွဲအနိုင်ရတာကြောင့်ဇမ်ဘီယာမှာနှစ်20ကြာအာဏာရယူလာတဲ့ပါတီစုံဒီမိုကရေစီလှုပ်ရှားမှုပါတီရဲ့အုပ်ချုပ်မှုအဆုံးသတ်သွားစေပါရယ်ရှင်
သရီးလင်္ကာနိုင်ငံမှာမြေပြိုမှုကြောင့်ပျောက်ဆုံးသွားသူတွေကိုရှာဖွေရေးလှုပ်ဆောင်နေတာမှာအသက်ရှင်ကျန်ရင်သူတွေတွေ့ရဖို့မျှော်လင့်ချက်တဖြည်းဖြည်းလျှော့လာနေပါတယ်။ဒါဟာဆယ်စုနှစ်တွင်အကြီးမားဆုံးသဘာဝဘေးရန်တွေဖြစ်တယ်လို့သရီးလင်္ကာအစိုးရကပြောပါတယ်။သရီးလင်္ကာနိုင်ငံမြို့တော်ကိုလံပိုကနေမိုင်းဒီယာကျော်ဝေးတဲ့ဘာဒူလာပြည်နယ်ကလက်ဖက်ကင်းတွေထဲရှုံးမြေတွေပြိုကျလာတဲ့အတွက်ဗိုလ်ထုတွေကလူ15ယောက်သေဆုံးသွားပါတယ်။လူပေါင်း100ကျော်ပျောက်ဆုံးနေပြီးစစ်သားတွေကဆက်ပြီးတူးဖို့ရှာဖွေနေကြတာပါ။ဒီကနေ့မှာဆက်ပြီးမိုးတီးထန်နေတာကြောင့်မြေပြိုနိုင်တဲ့သတိပေးချက်တွေပြည်နယ်တော်များများမှာထုတ်ပြန်ထားပါတယ်။သရီးလင်္ကာနိုင်ငံရဲ့မိုးရာသီဟာအောက်တိုဘာကနေဒီဇင်ဘာလအထိကြာမြင့်ပါတယ်။ဟာဝိုင်ယီကျွန်းမှာမြေစင်းလို့စီးဆင်းနေတဲ့မီးတောင်ချော်ရီတွေဟာကမ်းခြေမျိုးတစ်မျိုးနဲ့နီးကပ်လာနေပါပြီ။ချော်ရီတွေကြောင့်လူနေဆောက်ဦးတစ်ခုပျက်စီးပြီးတဲ့နောက်ခီလူဝေယာမီးတောင်ကထွက်လာတဲ့ချော်ရီတွေဟာကျွန်းရဲ့အဓိကစီးပွားရေးဒေသဖြစ်တဲ့ဘာဟိုဝါရက်စီဦးတည်နေတာကြောင့်လူနေအိမ်နဲ့စီးပွားရေးလုပ်ငန်းဒါဇင်ပေါင်းများစွာအန္တရာယ်ရှိနေပါတယ်။မီးတောင်ကနေချော်ရီဘူးတွေတေချာပေါက်ရောက်လာမှဖြစ်တဲ့အတွက်ဒေသခံရွာသားတစ်ထောင်လောက်ဥယျာဉ်စုပြီးထွက်ပြေးသွားကြပြီလို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
ထိုင်တန်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလာတို့ကကြီးညာခဲ့ကြတာပါခင်ဗျာ VOA အခုတင်ဆက်နေတဲ့ဒီအစီအစဉ်ကို VOA အင်တာနက်ဆန်မျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ခြင်းနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ပါမယ်အခုကျင်းပနေတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးတွေအတွင်း2014-2015ဘဏ္ဍာနှစ်ရဲ့နောက်တိုးအသုံးစရိတ်တောင်းခံမှုနဲ့ပတ်သက်တဲ့ဥပဒေမူကြမ်းတရက်ကိုဆွေးနွေးနေပြီးအဲ့ဒီတည်းမှာကာကွယ်ရေးနောက်တိုးတောင်းခံဘတ်ဂျက်လည်းပါရှိလာပါတယ်။အခုလိုတောင်းခံလာတဲ့ကာကွယ်ရေးနောက်တိုးတောင်းခံအသုံးစရိတ်ကိုထပ်တိုးပေးဖို့ရှိမရှိဆိုတာကိုအော်တိုဘာလ30ရက်နေ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဆုံးဖြတ်သေးပဲလွှတ်တော်10ရက်နာပြီးပြန်လည်ကျင်းပမယ့်လွှတ်တော်အစည်းအဝေးကြမှာဆုံးဖြတ်သွားမှာဖြစ်တယ်လို့လွှတ်တော်အမတ်ကြီးကပြောပါတယ်။အကြောင်းဆုံးကို VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကတင်ပြပါမယ်။
2014-2015ဘဏ္ဍာနှစ်အတွက်ထပ်ပြီးတော့တိုးတောင်းတဲ့ဘတ်ဂျက်ထဲမှာကာကွယ်ဝင်ကြီးဌာနကသုံးစွဲမဲ့အသုံးစရိတ်ဆင်းလဲပါရှိလာတာပါအခုထပ်တိုးတောင်းခဲ့တဲ့နေရာမှာငွေကျပ်တန်း100ထပ်တိုးပေးဖို့အတွက်ကာကွယ်ဝင်ကြီးဌာနရဲ့ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးဝေလင်ကတောင်းခံခဲ့တာလည်းဖြစ်ပါတယ်အစိုးရဝင်ကြီးဌာနဘောင်းဆောင်ရဲ့နောက်တိုးတင်ပြတောင်းခံလာတဲ့ဈေးတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုတော်မှာ2014-2015ဘဏ္ဍာနှစ်အတွက်ပြည်ထောင်စုနောက်ထပ်ဘဏ္ဍာငွေခွဲဝေသုံးစရိတ်ဥပဒေမူကြမ်းဆိုတဲ့ခေါင်းစဉ်နဲ့သုံးရနီးပါးကြာဆွေးနွေးခဲ့ပြီးတော့ဒီကနေ့အဆုံးသတ်ဖို့ရှိတယ်လို့မူလကစီစဉ်ထားပေမဲ့လည်းလွှတ်တော်ဆက်ရနားပြီးမှဒီဥပဒေမူကြမ်းကိုဆက်ပြီးတော့ဆွေးနွေးဖို့ရှိလာလိမ့်မယ်လို့ပြည်ထောင်စုတော်ကဒီကနေ့တက်ရောက်တဲ့ SNDP ပြည်သူ့တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကပြောပါတယ
်။နာယကပေါ့နာယကကပြောတာကတော့ဒီကိစ္စကိုဒီတက်ထောက်ဒီအစားပေါ့အစည်းအဝေးပိတ်ပြီးပြန်ဖွင့်တဲ့အချိန်ကျမှဒါကိုရဥပဒေကျမ်းကိုပြန်လာတင်ခိုင်းတာပေါ့နော်။ကျမရက်ကအတိအကျတော့မမှီဘူး10ရက်လား70 10ရက်နေမှလား73ရက်နေမှလားမသိဘူး။အဲဒါအဲ့ဒီရဲ့ဥပဒေကျမ်းကိုပြန်တင်ဖို့ပေါ့နော်။အဲ့ဘောအခုဝင်ကြီးဌာနဝင်ကြီးဌာနအားလုံးကအခုတော့ဆွေးနွေးတယ်လေအဲဆွေးနွေးလိုက်တဲ့အချက်အလက်တွေထဲကနေသူတို့ကပြန်ပြင်မဲ့ဟာတို့ရှိတော့ဗောနော်ရှော့မဲ့ဟာတို့သူတို့တိုးမဲ့ဟာတို့အဲ့ဒါရှိချင်ရှိလာနိုင်တော့ဗောနော
်အော်တိုဘလာ29ရက်နေ့ပြည်တော်တော်အစည်းအဝေးမှာဘတ်ဂျက်နဲ့ပတ်သက်တဲ့ဥပဒေကျမ်းကိုဆွေးနွေးချိန်မှာ SNDP ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်ဒေါ်နန်းဝါနုကတော့စစ်စင်ရေးလုပ်ငန်းအတွက်ထပ်တိုးတောင်းခံတဲ့မြန်မာကျပ်တန်းပေါင်း100ကိုညဉ့်ညံ့ရေးအတွက်တောင်းခံတဲ့အသုံးစရိတ်အဖြစ်အသွင်ပြောင်းပေးဖို့ဆွေးနွေးခဲ့ပါတယ်စစ်တပ်ကထပ်တောင်းတဲ့ဒီဘတ်ဂျက်ကိုဘာကြောင့်ကန့်ကွက်ဆွေးနွေးခဲ့တယ်လဲဆိုတာကိုဒေါ်နန်းဝါနုက VOE ကိုအခုလိုပြောပါတယ
်။ဒီရွယ်ချက်ကငင်းချင်ရင်ရစီချင်တဲ့ဒီရွယ်ချက်တော့မှာအခုကဒီဘတ်ဂျက်ကိုလိလာလိုက်ကြည့်ချင်းအားဖြစ်ပေါ့နော်။ဒီဘတ်ဂျက်ကမူလကဒီတစ်နှစ်အတွင်းမှာ၃မှာကချက်တန်းပေါင်း100လေးမူလရထားတဲ့အချိန်မှာချက်တန်းပေါင်း100ဖြစ်ပြီးတော့ဒီ၅လအတွင်းမှာခါကြတော့သူတို့သုံးတာကချက်တန်းပေါင်း25တန်းကျော်ကျော်လေးပဲသူတို့ကသုံးထားသေးတယ်။အဲ့ဒီမှာရထားတာကလေးပုံရဲ့တပုံမှာပဲသူတို့ကတုံထားတာလေအဲ့ဒီမှာလေးပုံတပုံပဲတုံထားတဲ့အချိန်မှာ၃ပုံကကျန်နေတယ်၃ပုံကျန်နေတဲ့အချိန်မှာသူတို့ကနောက်ထပ်ချက်တန်း100ထပ်တိုးတောင်းလာတယ်ဆိုခါကြတော့ ၂၀၀ပေါ်မှာတွက်လိုက်တော့၂၃၀ရာခိုင်နှုန်းဆိုတာကတော်တော်လေးကိုများတော့ဗောဒါကတော့စစ်စင်ရေးကိုအကြီးကျယ်လုပ်မယ်ဆိုတဲ့ပုံစံလေးဖြစ်နေတဲ့အတွက်ကြောင့်ဒီမှာကငင်းချင်းရေးအဆွေမွေးရခြင်းဖြစ်ပါတယ
်ဒီလိုကန့်ကွက်ဆွေးနွေးမှုတွေရှိခဲ့တဲ့အတွက်ကာကွယ်သုံးစင်းနဲ့ပတ်သက်ပြီးတော့ပြည်သူ့တော်ကခွင့်ပြုသင့်မသင့်ဆိုတာတွေကိုမဲခွဲဖို့ထိရှိလာနိုင်မယ်လို့လည်းဒီမှာကဆက်ပြောပါတယ်စစ်တပ်ကတောင်းခံထားတဲ့နောက်တိုးကာကွယ်အသုံးစရိတ်စက်တန်းတရာထပ်ပြီးတော့တောင်းခံတာဟာများတယ်လို့လွတ်တော်အတိုင်းဝန်ကကန့်ကွက်နေကြပေမဲ့လေစစ်တပ်ရဲ့သုံးစီဟာလွယ်လည်နဲ့ရှော့ဖို့မဖြစ်နိုင်တဲ့အတွက်အခုလိုတောင်းခံတာကိုများတယ်လို့မဆိုနိုင်တဲ့အကြောင်းအမေသားလွတ်တော်ကိုယ်စားလှယ်ဦးလှဆွေကပြောပါတယ
်ကျွန်တော်ပြောချင်တာကာကွယ်ရေးကိုများတယ်နဲ့ပြောနေကြတာပေါ့နော်တကယ်တမ်းကဟိုကာကွယ်ရေးကိုနည်းတယ်လို့နည်းနည်းပဲသုံးပါတယ်ဆိုတော့တိုင်းပြည်ကကဘာမှမရှိပါဘူးညီပြီးအစိုးရပဲတက်တက်ကာကွယ်ရေးသုံးစီကတော့ graph မှာတော့မြင့်နေမှာပဲကာကွယ်ရေးဟာသဘောတဘာဝအရာသူကသူတိကျရည်တည်တဲ့ဝိညာဏတစ်ခုဖြစ်တယ်ဆိုလိုတာကဗျာစစ်သားကစီတန်းသွားရင်စစ်ကားနဲ့သွားတယ်။အဲ့ဒီအတွက်ကိုချုပ်မပေးသေးသေးချောကားဆွဲတော့မယ်။ချောကားဆွဲရင်ပြဿနာတက်မလဲ။အဲ့တော့စစ်ဘော်တော်ကြီးဆက်ဆိုတက်ဖွဲ့ရတယ်။စစ်သုံးစီးလေးကားတွေဝဲရတယ်။အဲ့တော့ဒါတွေကတော့ညီမကောင်းဖြစ်စစ်ဆေးဦးမှာတက်တယ်ဗျာ။အဲ့ဒီအတွက်ကိုစစ်ဆေးဦးတွေဆောက်ရတယ်။စစ်ဆရာဝန်တွေမိုးထုတ်ရတယ်။ဒါတွေကဘက်ကကကုန်ပါပဲ
။ဒါပေမဲ့ကောင်းဝဲဝင်ကြီးကတော့သူတို့တောင်းခံတဲ့ငွေကြီးဟာတရားရဂိုင်တို့မှာစစ်စင်ရေးအတွက်သုံးတာသုံးပုံတစ်ပုံပဲရှိပြီးတော့ကြံငွေကြီးတွေကိုအုပ်ချုပ်မှုကိစ္စတွေလာစားတဲ့ဇေယိတ်တက်မိသားစုပညာရေးကျမ်းမာရေးတွေမှာအသုံးပြနေတာဖြစ်တယ်လို့လည်းပြန်လည်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ပြည်တွင်းညီညာရေးအကောင်အထည်မဖော်နိုင်သေးတဲ့မြန်မာနိုင်ငံမှာစစ်တပ်ကကာကွယ်ရေးအသုံးစရိတ်တွေကိုထပ်ပြီးတော့တိုးတိုးတောင်းတာဟာမဖြစ်သင့်ဘူးလို့အရင် RNDP ပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်ဥပရှင်က VOA ကိုပြောပါတယ်
။တန်ငယ်တဘောအရာဆိုညီညာရေးလုပ်နေတဲ့ဒီလိုကာလမျိုးမှာစစ်စီအသုံးစရိတ်တောင်းတာကိုသာသာစစ်စင်ရေးကြီးလုပ်နေတယ်ဆိုတာကိုမလုပ်သင့်ဘူး။အဲလိုစစ်စင်ရေးကြီးလုပ်ရလို့ရှိရင်ညီညာရေးတည်ဆောက်တဲ့အခါမှာတရားနဲ့ကြယုံကြည်မှုတွေပဲရနိုင်တယ်။အဲဒါကြောင့်ဒီစစ်စင်ရေးလုပ်မဲ့လုပ်ငန်းတွေရောအသုံးရိတ်တွေရောဆိုတာဘယ်လိုကဒီခေတ်ကမှကျိုးချဲ့ပြီးတော့လုပ်ဖို့မသင့်ဘူးလို့အဲလိုပဲသဘောရတယ်လို့
နောက်ဆက်လေ2015ဘဏ္ဍာနှစ်အတွက်မူလကတောင်းခံခဲ့တဲ့ကာကွယ်ဝင်ကြီးဌာနရဲ့ဘတ်ဂျက်တောင်းခံငွေကတော့ငွေကျပ်တန်ပေါင်း200နီးပါးရှိခဲ့ပြီးတော့အမေရိကန်ဒေါ်လာနဲ့တွက်ကြည့်မယ်ဆိုရင်တော့တိတက်သမ3ဘီလီယံနီးပါးရှိခဲ့တာပါခင်ဗျာ
ကိုအောင်ရင်းမောင်ရဲ့သတင်းပေးပို့ချက်ပါခင်ဗျာသောရရှင်များခင်ဗျာအခုထုတ်လွှင့်ခဲ့တဲ့သတင်းပေးပို့ချက်ထဲမှာလွှတ်တော်ကိုတင်ထားတဲ့ကာကွယ်ရေးနောက်တိုးတောင်းခံအသုံးစရိတ်ကိန်းဂဏန်ပြောဆိုရမှာစက်တန်းတရားလို့မှာယွင်းပြောဆိုခဲ့ကြပါတယ်အမှန်တကယ်ထပ်တိုးတောင်းခံတဲ့ကာကွယ်ရေးအသုံးစရိတ်ကတော့စက်တန်းပေါင်း2300ဖြစ်တယ်ဆိုတာကိုအသိပေးပါစီခင်ဗျာ VOA ရဲ့ညဘက်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါထိုင်းနိုင်ငံကော့တောင်ကျွန်းမှာဗီဒီနိုင်ငံသားနှစ်ဦးတပ်ဖြတ်ခံရမှုအတွက်လူမှုကွန်ရက်တွေကတန်တရာထားပြောဆိုနေတဲ့ကျွန်းတကြီးရဲ့သားကိုအော်တိုဘာလ30ဒီနေ့မှာပဲထိုင်းရဲတပ်ဖွဲ့ချုပ်ရုံးချုပ်မှာ DNA မျိုးဗီဇစစ်ဆေးမှုပြုလုပ်ပါတယ်အရင်တုန်းကတော့ကျွန်းတကြီးသားဟာ DNA စစ်ဆေးခံဖို့ညှင်းဆို့ထားသူဖြစ်ပြီးရဲတွေကလည်းတန်တရာရှိတဲ့အထဲမှာမပါလို့မစစ်ဆေးတာလို့ပြောဆိုထားတာပါဒါအပြင်ထိုင်းဝန်ကြီးချုပ်ကသတင်းနောက်တွေနဲ့တွေ့ဆုံရမှာတရားခံဖြစ်ဆွဆွဲခံထားရသူတွေလည်း DNA ပြန်စစ်ချင်ရင်စစ်နိုင်တယ်လို့ပြောဆိုထားပါတယ်အကြောင်းစုံကိုထိုင်းချေဆိုင် VOA သတင်းနောက်မအေးမှသတင်းပေးပို့ပါတယ်
အင်္ဂလန်နိုင်ငံကရဲတွေရောက်ရှိလာပြီးတဲ့နောက်မှာတော့ DNA စစ်ဆေးဖို့အတွက်ညှင်းဆန်နေတဲ့လက်ကျွန်းတကြီးသားဖြစ်တဲ့ဘန်ကောက်မြို့မှာကြောင်းတက်နေတဲ့အသက်22နှစ်အရွယ်လူငယ်ကိုထိုင်းရဲတွေကစစ်ဆေးခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒီအမှုပြန်လည်စစ်ဆေးမှုတွေလုပ်ရတဲ့အတွက်ဒီလိုသေတမ်းကျနိုင်လောက်တဲ့ပြစ်မှုတွေကိုတေချာစီစစ်ပြီးမှတရားရုံးတင်သင့်တယ်ဆိုပြီးမြန်မာတန်ရုံးကိုယ်စားလှယ်အဖွဲ့ကရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်။ကျွန်တော်တို့မြင်တာကတော့ဒီလိုအမှုကြီးတွေမှာစာပြင်ဆောင်ရွက်ခဲ့တဲ့နိုင်ငံကပြည်သူ့ကဆောင်ရွက်ခြင်းမရှိဘဲနဲ့အခုအချိန်ကျမှသူတို့ကိုယ်တိုင်က၈ရက်ထဲလား2014ခုနှစ်မှာအမှုတွေတင်တယ်ဒါပေမဲ့အစိုးရရှိနေရုံကနေဒီမှုတွေကိုလက်မခံဘဲနဲ့ပြည်သူ့အောင်ပြန်လုပ်ပါဆိုပြန်ချပေးတယ်ဒီချက်တွေကြည့်ချင်းအပြင်သူတို့ရဲ့အမှုတိကျောက်တာကိုကအမှုကခိုင်လုံမှုမရှိဘူးဒီဆောက်တာကမပြည့်ဘူးဆိုတဲ့သဘောဖြစ်နေတာပါတခါအဲ့ဒီအင်္ဂလန်ရေးဒီယာအခုလိုတခါလာပြည့်တဲ့အခါမှာလဲဒီလိုပဲ DNA စစ်ဖို့ကိစ္စထပ်ပြောလာတဲ့အခါမှာအစတုန်းကတည်းကဒီလိုအမှုကြီးတွေပြည်တံတည်တံဖြစ်ပြနေတဲ့အမှုကြီးတွေကအစတည်းကတခါတည်းပြည်စုံကမ်းလာဆိုတာရှိပြီးတော့မှအေးခွင့်တင်ရမယ့်ကိစ္စပါအခုလိုနိုင်ငံတကာရဲ့ဖိအားကြောင့်တော့လောကအမှုတွေရမခိုင်လို့မှုပြောင်းတော့လောကပြန်လည်ပြီးတော့ဟိုအစကောက်တလို့ကြာပြီးနိုင်လိုက်ကောက်နေရမယ်ဆိုရင်တော့ဒီလိုပြည်မှုကြီးတွေဟာတော်တော်ကိုတန်တရားနဲ့တော်တော်ကိုပေါ့ရတယ်လို့ထင်ကြဖြစ်နေပါတယ်
လေကျွန်းတကြီးသားကို DNA စစ်ဆေးရမှာတော့ထ ိုင်းနိုင်ငံကအထင်ကရစေယုံကြီးတွေအပြင်မှုကင်းဆဲသိပ်ပံဌာနကဝန်ထမ်းတွေရှေ့မှာပဲစစ်ဆေးခဲ့တာပါလိတ်ကျုံးကလူတက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားလူငယ်နှစ်ဦးကိုထိုင်းရဲတွေကတရားခဏ်နေဖြစ်ဆွဆွဲထားပြီးဆွဆွဲခံရသူလူငယ်တွေကတော့သူတို့ဟာစစ်ဆေးမင်းမြန်းစဉ်မှာချိတ်ချောက်မှုရိုက်နှက်မှုတွေကြောင့်ဝန်ခံရတာဖြစ်တယ်ဆိုပြီးရှေ့နေတွေကနေတဆင့်ပြောဆိုထားပါတယ်ထိုင်းဝန်ကြီးချုပ်မစ္စတာပရာယုတ်ချန်အိုချာကတော့သတင်းတောက်တင်နဲ့တွေ့ဆုံစဉ်မှာပြောသွားတာကတော့ပြည်ထောင်နိုင်ငံကလာရောက်လေ့လာတဲ့အဖွဲ့အနေနဲ့ထိုင်းနိုင်ငံရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံကြောင်းသူတို့ထင်ထားတာထက်တောင်ပြည့်စုံတယ်လို့ပြောဆိုခဲ့တယ်လို့ဆိုပါတယ်ဆွဆွဲခံထားရသူတွေဘက်ကလည်း DNA ပြန်စစ်ဆေးမယ်ဆိုရင်စစ်နိုင်ကြောင်းနဲ့သူတို့မှာအခွင့်အရေးရှိတယ်ဆိုတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ
်ฝ่ายที่มาติดตามสังเกตการณ์ก็มีความพอใจนะก็ภายในเค้ารู้กันเองเค้าพูดกันเองแล้วว่าเขาพอใจในขั้นตอนการทำงานของไทยแล้วก็ยอมรับได้ว่าเราทำได้ดีกว่าที่เขาคิดมากเลยแล้วเขาก็บอกว่าเป็นแนวทางเดียวกันทั้งสิ้น
ဒီလိုမျိုး DNA ပြန်စစ်ဆေးခွင့်ပြုမဲ့အကြောင်းနဲ့ပတ်သက်လို့တရားခဏ်နေဖြစ်ဆွဆွဲခံရတဲ့သူတွေရဲ့ရှေ့နေတွေစီကိုတရားဝင်အကြောင်းကြားရမှာဖြစ်ပြီးပြန်စစ်ဆေးမယ်ဆိုရင်ရှေ့နေတွေပါဝင်ရမယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်တကယ်တော့တရားဝင်အကြောင်းကြားမှာပါသူတို့နိုင်ငံမှာအမှုတစ်ခုဆိုရင်စမဖြစ်မီတဲ့ရှေ့နေရရှိနေတာပါဥပမာတစ်ခုပြောပြမယ်ဆိုရင်အခုကျွန်းတကြီးရဲ့တားကို DNA ဆက်မယ်ဆိုတဲ့ကိစ္စမှာရှင်းနေပြတ်ပူခဲ့ပါလာပါတယ်အဲ့တော့အဲ့လိုပါပဲကျွန်တော်တို့ကလေးတွေကိုစပြီးတော့ဖမ်းပြီးဆက်တဲ့အချိန်မှာလဲရှင်းနေရှိနေရမှာဟာပြက်ွက်ခဲ့ပါတယ်ပြက်ွက်အကြောင်းကိုလဲကျွန်တော်တို့ဒီဖြစ်စဉ်တွေပြန်ကြည့်မယ်ဆိုရင်သိနိုင်ပါတယ်ဒါပေမဲ့အခုအချိန်မှာ14ရက်16 2014နှစ်မှာကျွန်တော်တို့ကရှင်းနေနေနဲ့ကိုယ်စားလှယ်ပါဝါပါပြီးတဲ့အကြောင်းကိုကလေးဘက်ကအကျိုးဆောင်ဥတည်နားလဲလို့ရှိပြီးဘယ်ကိစ္စရမဆိုဒီလူတွေကိုကြောင်းကြမ်းမှတ်တာလင်းဆောင်ရွက်တိုင်ခွင့်ရှိတယ်ဆိုတာဒါဒီဆိုင်အုပ်တွေပါခင်ဗျ
ပြီးခဲ့တဲ့စက်တင်ဘာလ15ရက်နေ့ကဖြစ်ပွားခဲ့တဲ့လက်ကျုံးလူတက်မှုတွင်တည်ဆုံးသူရဲ့ခန္ဓာကိုယ်မှာတွေ့ရတဲ့ DNA နဲ့မြန်မာလူငယ်နှစ်ဦးရဲ့ DNA တူတယ်ဆိုပြီးထိုင်းရဲတွေကဆွဆွဲထားတာပါလူငယ်နှစ်ဦးဟာအခင်းဖြစ်ပွားပြီးတဲ့နောက်ပထမတစ်ကြိမ်တန်တရားနဲ့စစ်ဆေးခံရပေမဲ့ DNA မတူဘူးဆိုပြီးပြန်လွတ်ပေးခဲ့ပြီးတဲ့နောက်မှာတော့နှစ်ပတ်အကြာမှာပြန်လည်ထိမ့်သိမ်းခံခဲ့ရပြီးတရားခဏ်နေအဖြစ်သူတို့ကိုထိုင်းရနာပိုင်တွေကဆွဆွဲခဲ့တာဖြစ်ပါတယ်လေကျွန်းတကြီးတကြီးညီနဲ့တကြီးရဲ့သားဟာ DNA စစ်ဖို့ညှင်းဆန်နေသူများအဖြစ်ထိုင်းသတင်းတွေမှာဖော်ပြခဲ့တာပါထိုင်းရဲတွေကတော့တန်တရားဖြစ်ဖွယ်မရှိတဲ့လူကိုစစ်ဆေးခြင်းဟာလူအခွင့်အရေးချိုးဖောက်မှုဖြစ်တယ်ဆိုပြီးပြောဆိုခဲ့ပါတယ်အခုအခါမှာတော့ကရယကရှင်ကိုယ်တိုင်ကတန်တရားရှင်းစီလိုတဲ့အတွက်လာရောက်စစ်ဆေးတာလို့လည်းပြောဆိုထားပါတယ်လေကျွန်းလူတမ်းမှုဖြစ်ပြီးတဲ့နောက်ကျုံးမှာမှာအလုလုံနေကြတဲ့မြန်မာရွှေပြောင်းလူသမားယာနဲ့ချီပြီး DNA စစ်ဆေးခံခဲ့ရသလိုယာယီဖမ်းဆီးခံထားရမှုတွေလည်းရှိခဲ့ပါတယ်ရှင
်မအေးမရဲ့သတင်းပေးပို့ချက်ပါခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ရပါမယ်IS သွေးကြွတွေရဲ့မကြသေးခင်လတွေအတွင်းတိုက်ခိုက်မှုတွေကြောင့်မှာအမျိုးသမီးပေါင်းရာနဲ့ချီဖမ်းဆီးမှုရှိခဲ့ပြီးအမျိုးသမီးအ ਨੇ အချင်းကတော့စစ်သွေးကြွတွေရဲ့အတ္တမပြုကျင့်မှုလိန်ကျွန်းအဖြစ်အသုံးချခံရမှုတွေရှိခဲ့ကြောင်း VOA သတင်းတော့အာရှတန်ဇင်သတင်းပေးပို့ထားတာကိုကိုအောင်နေဦးပြောပြပါမယ
်။ယူရိုနိုင်ငံတောင်ပိုင်းစင်ကြာတောင်ဒေသမှာစစ်သွေးကြွတွေဖမ်းဆီးရခံခဲ့ရတဲ့အသက်15နှစ်အရွယ်ရာစီလူမျိုးမင်းကလေးတူကတော့ထောင်ပြီးတထောင်ပြောင်းပြီးစစ်သွေးကြွတယောက်ပြီးတယောက်နဲ့အတင်းကျပ်ပေးစားတာခံခဲ့ရတယ်လို့ပြောပြပါတယ်။နောက်ဆုံးမှာတော့သူ့ကိုဖမ်းထားတဲ့အိမ်မှာတွေ့တဲ့မူရစ်ဆေးဝါးနဲ့အဆောက်အအုံကိုဆေးခတ်ပြီးထွက်ပြေးလွတ်မြောက်လာခဲ့တာပါ။
ကျမကိုစီးရီးယားမှာရောင်းစားပါတယ်။ညီမနှစ်ယောက်နဲ့၅ရက်လောက်နေရပါတယ်။နောက်ပိုင်းတယောက်ကိုရောင်းစားလိုက်ပြီးမူဆိုးမျိုးကိုခေါ်သွားပါတယ်။ကျမကတော့စီးရီးယားမှာပဲကြံခဲ့ပါတယ်။
သူလိုပဲရာစီလူမျိုးအများစုဖြစ်တဲ့ဖန်စီခန်မင်းကလေးရာပေါင်းများစွာရှိခဲ့ပြီးဒီမင်းကလေးတွေကနှိမ့်ဆက်ညှဉ်းပန်းတာအာရမပြုကျင့်ခံရတာလင်းကျုံအဖြစ်စေခိုင်းခံရတာစစ်သွေးကြွတွေနဲ့အတင်းအကျပ်လက်ထပ်ခိုင်းတာတွေခံခဲ့ရတယ်လို့လည်းကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်အများစုကတော့အခုချိန်ထိဆက်လက်ဖန်စီခန်ထားရဆဲဖြစ်ပြီးတချို့အနေချင်းကတော့ဖွက်ထားတဲ့ဖုံးတွေနဲ့ပဲဖြစ်ဖြစ်ဖမ်းထားတဲ့သူတွေကခွင့်ပြုလိုပဲဖြစ်ဖြစ်မိသားစုနဲ့ဆက်သွယ်ခွင့်ရခဲ့ကြတာပါဒါပေမဲ့သူတို့တွေစီကမျောလင်းချက်ကင်းမဲ့နေတဲ့အတံမျိုးတွေကိုသာကြားလိရှိတယ်လို့လည်းနိုင်ငံတကာပရိုက်တာအဖွဲ့အစည်းတခုဖြစ်တဲ့ Arma Foundation ကဘာဟာအာလီကပြောပါတယ
် They ask them please tell Iraqi authority please tell US and other international
အခုသူတို့နေတဲ့နေရာကိုပုံကျဲချဖို့ဣရတ်တာဝန်ရှိတဲ့သူတွေကိုပြောပေးပါအမေရိကန်ပဲဖြစ်ဖြစ်နိုင်ငံတကာကိုပဲဖြစ်ဖြစ်ပြောပေးပါလို့မှာကြပါတယ်သူတို့သိချင်တယ်အခုလည်းအသက်ရှင်လျက်သိနေတယ်လို့ပါပဲလို့လည်းပြောကြပါတယ်
စစ်သွေးကြွားတွေကအတင်းကျပ်သားများဖြင့်ပေါင်းတင်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့လူခွင့်ရေးလှုံ့ဆော်မှုအဖွဲ့ Human Rights Watch ကတော့မကြသေးရင်ကပဲအစိုးရကစားတစောင်းထုတ်ပြန်ခဲ့တာပါ Human Rights Watch အဖွဲ့က Bay Frelick ကတော့စစ်သွေးကြွားတွေကသူတို့လုပ်ရတဲ့အတွက်ဂုဏ်တောင်ဂုဏ်ယူနေတယ်လို့ဆိုပါတယ်
The ISIS came out on the same day saying no everything that Human Rights Watch said was entirely correct this is true
အစိုးရကထွက်တဲ့နေ့မှာပဲ ISIS ကလည်းပြောပါတယ် Human Rights Watch ကပြောတာအလုံးမှန်တယ်ဒီလိုလောက်တာကိုလည်းဂုဏ်ယူရဆိုပြီးတော့ပြောပါတယ်စစ်နိုင်သူတွေရဲ့ရလဒ်တာဖြစ်တယ်ဒါတွေဟာလူခွင့်ချိုးဖောက်မှုလို့သူတို့အနေနဲ့လုံးဝမမြင်ကြပဲနဲ့ဘလူဘဲပုံကျူးလွန်နေတဲ့ဆိုတော့ကိုတော့မှရှင်းပြပါသေးတယ်
အမျိုးသမီးတွေပေါ် IS စစ်သွေးကြွားတွေရဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ American ပြည်တော်စု Virginia Tech တို့မှမကြသေးရင်တော့ပဲ Nino Pelewa တို့ခုကျင်းပခဲ့ရမှာတော့ကြောချမ်းလောက်တဲ့လူခွင့်ရေးအခြေအနေတွေကိုတက်ကြွလှရှားသူတွေကပြောဆိုခဲ့ကြတာပါအကြမ်းဖက်မှုရဲ့တားကောင်ဖြစ်ကြရသူအမျိုးသမီးတွေကိုလက်တွေ့အကူအညီပေးနိုင်တဲ့အခြေအနေတွေကလည်းနေပါလွန်းနေပြီးနိုင်ငံတကာလူရှင်တွေကလည်းပိုပြီးကူညီကြတာမျိုးမရှိဘူးလို့လည်းသူတို့ကထောက်ပြခဲ့ကြပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြသွားတာပါအခုတခါပြောပြမဲ့သတင်းထွာကတော့မြောက်ကိုရီးယားလူအခွင့်အရေးနဲ့ပတ်သက်လို့တွားရောက်စစ်ဆေးနိုင်ဖို့ကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းရေးအရာရှိနဲ့မြောက်ကိုရီးယားတန်တမန်တွေဒီသတင်းပတ်ထဲတွေ့ဆုံခဲ့ပါတယ်မြောက်ကိုရီးယားလူအခွင့်အရေးနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကိုတင်ဖို့ရှောင်ရှားလိုတဲ့အတွက်အခုလိုဆွေးနွေးမှုတွေဖြစ်လာတာပါ Brian Patton သတင်းပေးပို့ထားတာကိုနန်းလောက်ကပြောပြပါမယ်
ကုလသမဂ္ဂလူအခွင့်ရေးစုံစမ်းစစ်ဆေးသူမာဇူကီဒရိုစမန်ကမြောက်ကိုရီးယားနိုင်ငံကလူအခွင့်ရေးရဲ့ကြောက်စရာအခြေအနေတွေကိုအစပြုပြောဆိုလိုက်ပြီးတဲ့နောက်ဒီလိုတွေ့ဆုံမှုဖြစ်လာရတာပါဒီနေ့အစောပိုင်းတုန်းကထွက်လာတဲ့ကုလသမဂ္ဂရဲ့အစီရင်ခံစာအရမြောက်ကိုရီးယားမှာအကျဉ်းသားပေါင်း3,200ထိမ့်သိမ်းထားပြီးအဲ့ဒီထဲမှာအမြင့်ပြတ်တုတ်တင်တာတပ်ဖြတ်တာကျွံပြူရာညင်ပန်းနှိပ်စက်တာအကျဉ်းချတာမရင်းကျင်တာအတင်းအကျပ်ကိုဝန်ဖြစ်ချခိုင်းတာအပြင်အခြားလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုလှုပ်ဆောင်တာတွေပါဝင်တယ်လို့ဆိုရတယ်။ကုလသမဂ္ဂစုံစမ်းရေးမှုနဲ့ပူးပေါင်းဆောင်ရွက်တဲ့မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာပြည်သူ့မဟာမိတ်ရဲ့ဒုတိယအကြီးအကဲဂျိုအန်ဟွန်ဆန်နစ်ကကိုရီးယားနိုင်ငံထက်ကလူအခွင့်ရေးအခြေအနေတွေကိုစုံစမ်းပေးပါရယ်မြောက်ကိုရီးယားအစိုးရအပေါ်သစ္စာရှိမှုပေါ်မူတည်ပြီးစနစ်တကျညှဉ်းပန်းနှိပ်စက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်လာရတာလို့သူကပြောပါရယ်မိသားစုဝင်တဦးဦးကအစိုးရအပေါ်တနီနီနဲ့ဆန့်ကျင်ခဲ့တာပဲဖြစ်ဖြစ်အစိုးရရဲ့မျက်မှောင်ကျိုးတာပဲဖြစ်ဖြစ်ခံရတာကြောင့်နိုင်ငံသားထောင်ပေါင်းများစွာဟာကြီးလန့်စားစားနေရတယ်လို့ဆိုပါရယ်သူတို့တွေကိုဖမ်းဆီးပြီးအကျဉ်းစခန်းတွေစီပို့ပြီးတနေ့ကို16နိုင်ရနေ18နိုင်အထိအလုပ်လုပ်ခိုင်းပါတယ်အစားအစာကိုလည်းမဝရေစားပဲကျွေးတယ်လို့ဆိုပါတယ
် Many prisoners die within the first year
အကျဉ်းသားတော်များများကပထမနှစ်မှာပဲသေဆုံးကုန်ကြပါတယ်အလုပ်ချမ်းနဲ့အစားအသောက်ပုံစံကြောင့်သူတို့ခန္ဓာကိုယ်ကကျင့်သားမရနိုင်ပဲသေကုန်ကြတာပါသူတို့ကိုကျွေးတဲ့အစားအသောက်ကအာဟာရဆိုတာမရှိပါဘူး
အရှလူအခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကဒုတိယအကြီးအကဲမစ္စတာရော့ဘတ်စတန်ကတော့ကုလသမဂ္ဂကအခုထုတ်ပြန်တဲ့အစီရင်ခံစာဖော်ပြချက်အရဒီလိုကြမ်းကြုတ်ရဆက်မှုမျိုးကိုဒုတိယကမ္ဘာစစ်ကနာဇီတို့ရဲ့အကျဉ်းစခန်းတွေနောက်ပိုင်းမတွေ့ရဘူးလို့ဆိုပါရယ်ဒီကိစ္စကိုနိုင်ငံတကာကပူပေါင်းတုံ့ပြန်ဖို့လိုတယ်လို့ပြောပါရယ
် You know the fact that the Commission of InquirySaid very clearly that these are human rights abuses.
Adigaro Kula Tamaka Commission ရဲ့ထုတ်ပြန်ချက်မှာဒီလိုရဲဆက်ကြမ်းကြုတ်မှုမျိုးကိုလွန်ခဲ့တဲ့နှစ်ပေါင်း340အတွင်းမှာတော့အလားတူတာမျိုးမရှိဘူးလို့ရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။ဒါဟာအလွန်ရဲဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုမျိုးကိုကာကွယ်တားဆီးဖို့ကုလသမဂ္ဂရဲ့မူလညီမှန်းချက်စီကိုပြန်သွားဖို့လိုတာကိုဖော်ပြနေတာပါ။
လူအခွင့်အရေးလှုပ်ရှားသူတွေကကုလသမဂ္ဂရဲ့အကြံပေးချက်ဖြစ်တဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့အရာရှိတွေကိုအပြည်ပြည်ဆိုင်ရာရာဇဝတ်တရားခုံရုံးတင်ဖို့ကိစ္စကိုအတိအပြုထောက်ခံကြပါရယ်မြောက်ကိုရီးယားဘက်ကတော့ဒါဟာအတိတ်ပဲမရှိတဲ့လှုပ်ကြံလိမ်ညာမှုတွေလို့ညင်ချက်ထုတ်ပါရယ်ကုလသမဂ္ဂအထွေထွေညီလာခံကနိုဝင်ဘာလ18ရက်နေ့မှာပဲမဲပေးဆုံးဖြတ်ချက်ချဖို့ရှိနေပါရယ်အဖွဲ့ဝင်နိုင်ငံအများစုကထောက်ခံမဲပေးခဲ့ရင်တော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုတင်တဲ့အခါတရုတ်ဒါမှမဟုတ်ရုရှားတို့ကပြန်ပြီးမဲပေးဆုံးဖြတ်အောင်မှာပါဒါပေမဲ့လည်းဒီအစီရင်ခံစာကြောင့်မြောက်ကိုရီးယားကလူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကအာရုံစိုက်လာစေခဲ့တယ်လို့ Miss Hosanik ကပြောပါရယ်ဒါအပြင်မြောက်ကိုရီးယားဘက်ကလည်းသူ့အပေါ်တန်ခတ်ပိတ်ဆို့ထားတာတွေကိုကုလသမဂ္ဂကရုတ်သိမ်းပေးရင်လူအခွင့်အရေးစုံစမ်းရေးမှုကိုပထမဆုံးအနေနဲ့မြောက်ကိုရီးယားနိုင်ငံထဲဝင်ခွင့်ပေးကောင်းပေးမဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်လာစေခဲ့ပါရယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာတာရင်းညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်သွားပါမယ်အခုဒုတိယနာရီဝဲအတွင်းမှာကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တွေတင်ဆက်မဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒီလိုကမှအခုစကားနားကိုကြည့်ရင်စံချိန်ရတယ်ကြာအလုံးပေါင်းလိုက်လို့ရှိရင်ပင်ကောင်စုကတင်ရကျိုးရှိသွားတယ်သူတို့ပြန်ကြည့်တာက30နဲ့3ပင်ကောင်စု
တိုင်းရင်သားကချင်ဒေသမှာဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ရပါတော့မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာဝက်သက်နဲ့ဂျိုက်သိုးယောဂထိန်းချုပ်ပပျောက်ရေးအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာဝက်သက်နဲ့ဂျိုက်သိုးယောဂဖြစ်နေစေမို့အခြားနိုင်ငံတွေမှီအောင်2020မှာဝက်သက်ပပျောက်ရေးမွေးရပါဂျိုက်သိုးထိန်းချုပ်ရေးလုပ်နေတယ်လို့ကလေးအထုကူတွေကဆိုပါတယ်ဒီအကြောင်းတွေကိုစေတက္ကသိုလ်1ကလေးကျန်းမာရေးပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကို VOA ကိုဝင်းမင်းကတွေ့ဆုံမေးမြန်းတင်ဆက်ထားတာပါ
โอเคปมคะดร.ซาวเวนครับเราจะวัตเตเนี่ยไจโตโยคะอาจารย์ပြောအောင်ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာวัตเตโยคะဖြစ်နေသေးလား
วัตเตโยคะကဖြစ်ပွားမှုတော့ဆက်ရှိနေပါသေးတယ်ဒီကဲ့လည်းဒီတရားဝင် report တွေရဆွေးနော်ဗျာ2013မှာวัตเตโยคะဖြစ်ပွားတဲ့ကလေးတထားလောက် reported case ရှိပါတယ်ဒါပေမဲ့ကျွန်းချက်ကတော့ဘာလို့ဆိုဒီတက်ခွဲဆန်းတတ်မှုနဲ့တိကျပြောရတာသိခက်ခဲမှုရှိတယ်ပေါ့နော်ဒါပေမဲ့วัตเตကြတော့လည်းဒီတက်ခွဲဆန်းတတ်တာမဟုတ်ဘဲနဲ့လည်းတော်တော်လေးကျောင်းယောဂပါ။ခြိုက်သွေးယောဂတော့ဒီ report လောက်တာ2013မှာ23လောက်ရှိပါတယ်။ဒါပေမဲ့အမှန်တကယ်တော့ဒီထက်များနိုင်တယ်ပေါ့လေ။ခြိုက်သွေးလို့နည်းနည်းလေးဖြာပြီးပိန်ရင်းထွက်တဲ့လေးတွေကတော့ကျွန်တော်တို့အများကြီးတွေ့နေတော့ကျွန်တော်ကလည်းသတင်းမရရှိတာလို့သတင်းမပို့တာလို့လည်းဖြစ်နေမှာလေခင်ဗျ
။ဟုတ်ကဲ့။ဘာကြောင့်ဝက်သက်ယောဂဖြစ်ရတာလဲဆရာကြီ
း။ဝက်သက်ယောဂကတော့ဒီဝက်သက် virus ပေါ့နော်။ measles virus နဲ့တော့ကူးစက်တဲ့ယောဂဖြစ်ပါတယ်။ဒီယောဂပိုးကပါလို့ဆိုလေတွေကနေတက်မှတ်ပြီးကူးစက်တာပေါ့။ဖြစ်နေတဲ့ကလေးနာရီတွေမျက်ရည်တွေကမှလည်းပါတယ်ချောင်းဆိုးလိုက်လည်းဖြစ်တယ်ဆိုတော့တယောက်နဲ့တယောက်အလွယ်တကူကူးစက်နေတော့တကယ်တော့အဓိကတော့ဒီကတော့ဒီကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုကျွန်တော်တို့1986ခုနှစ်ကစခဲ့ပါအဲ1986မတိုင်ခင်ကမှဆိုတော့ဗမာကလေးတွေမှာတရားရရင်တော့အသက်10နှစ်ဆိုဝတ်သက်ဖြစ်ပြီးဝတ်သက်နဲ့ပတ်သက်လို့ဆုံးမတဲ့ကလေးလည်းနော်တော်တော်များရှိကြပါတယ်1986ခုနှစ်မှာဒီဝက်သက်ကာကွယ်ဆေးကိုရန်ကုန်မှာစတင်ပြီးတဲ့နောက်ပိုင်းမှာတော့နောက်ပိုင်းတော့တနင်္ဂနွေလို့ထိုးတဲ့အခါမှာဝက်သက်ဖြစ်ပွားမှုကတော်တော်လေးငဲသွားပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့ဒီဝက်သက်ထိုးတာက6လမှာပဲတစ်ချိန်ပဲထိုးတဲ့အခါကျတော့ဒီနောက်ပိုင်းမှာခန္ဓာကိုယ်ကကိုယ်ခံအကျသွားတဲ့အချိန်မှာအသက်ကြီးတဲ့အရွယ်ပေါ့နော်မ14နှစ်16နှစ်ဒီလိုအရွယ်တွေမှာဝက်သက်ဖြစ်ပွားမှုပြန်ဖြစ်လာတာတွေ့ရပါတယ်။ဒါက2000ပတ်ဝန်းကျင်ကျတော့လေလုံးရက်တင်ကနေမှာအမှဆိုလို့ရှိရင်2017 17မှာဆိုတော်တော်လေးပြန်များလာတာတွေ့ရ။ဘာလို့လဲဆိုအဲဒီတော့ဒီကာဝယ်ဆေးတွေကြောင့်ပါဖြစ်တဲ့များဖြစ်တဲ့စားရတဲ့ကာဝယ်ဆေးတို့ရဲ့အစီအစဉ်ကိုခဏရထိုင်းကြတဲ့ကာလရှိပါတယ်။ဒီကလေးသုံးလေးနှစ်လောက်ကပေါ့နော်။အဲကျတော့ဒီဝက်သက်နဲ့ပတ်သက်တဲ့ကာဝယ်လို့ရတဲ့ကြောကလေးတွေတို့ပြန်ထလာတာတွေ့ရပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီကာဝယ်ဆေးမထိုးနိုင်ခဲ့ရတာကဒီကာဝယ်ဆေးပေါ်စိုးရိမ်မှုရှိခဲ့လို့ပေါ့ဆရာနော်။ကာဝယ်မှာအဟန့်အဖြစ်ခဲ့ရတာ။အဲ့ဒီကကျတော့
ဒီမှာအချို့မှုပိုင်းကမလိုအပ်တဲ့စိုးရိမ်မှုရှိတာပေါ့နော်တကယ်တော့လေလိုအပ်လို့မဟုတ်ပါဘူးစိုးရိမ်လို့လည်းလို့ကျွန်တော်မြင်လို့ယူဆပါတ
ယ်ဟုတ်ကဲ့ဆရာအခုဒီအဓိကကာကွယ်ဆေးပဲဖြစ်နေတဲ့ခါကျတော့အဲ့ဒီကာကွယ်ရာနဲ့ပတ်သက်ပြီးတော့ဆရာကြီးခုနစိုးရိမ်နေတဲ့သူတွေကိုဆရာဘယ်လိုရှင်းပြချင်လဲ
အမှားတော့ဒီဝက်သက်ကောကြိုက်သူပေါ့နော်ဆိုတော့ကာကွယ်ဆေးကျွန်တော်များတော့တေချာစမ်းသပ်ပြီးမှအသုံးပြုတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာသုံးတယ်ဆိုတာတော်တော်တော့နောက်ကျနေပါတယ်နော်ဒီနိုင်ငံတွေမှာလည်းသုံးတာများလာပြီပေါ့နော် ဆိုတာအဓိကဒီ WHO အနေနဲ့စီစဉ်ပေးထားတာရှိတယ်ပြည်တော့ကြထုတ်လုပ်တဲ့ process မှာလည်းစနေတကြထုတ်တာလားဖြစ်တယ်တော့လူတွေမှာလည်းစမ်းသပ်အသုံးပြုပြီးသားဖြစ်တယ်ဆိုတော့ကာဝယ်ဈေးတွေကတော်တော်များများကတော့ရေပွေးရအဖြစ်ဆိုတော့ limitation ကိုစိတ်ချတဲ့စီတွေဖြစ်ပါ
ဟုတ်ကဲ့ဆရာကာဝယ်တဲ့ဈေးတွေပဲပေါ့အဲဖြစ်လာခဲ့မယ်ဆိုရင
်ဟုတ်ကဲ့ညီတော်ကတော့ဒီလိုပေါ့တကယ်တော့ကာဝယ်ဈေးကတော်တော်ထိရောက်ပါတစ်လုံးထုတ်လိုက်တဲ့90 ခန်းရရင်လုံးကာဝယ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီဝက်သက်ကာဝယ်ဈေးကို6လမှထိုးတဲ့အခါတခါတလေမိခင်မှာဒီဝက်သက်ခုကအရှိနေခဲ့ကာဝယ်ဈေးကဘောင်မြင်ဖြစ်နိုင်တယ်ပေါ့တကယ်တော့တနည်းခွဲမှာထပ်ထိုးတင်တာပါအဲ့တော့ကျွန်တော်တို့တနည်းခွဲမှာထပ်ထိုးတဲ့အစီအစဉ်ကိုလည်းရမပြီမှာ2008ခုနှစ်ကစတင်ပြီးတော့ထုတ်နေရမှာတုံးခဲ့ပြီးတော့2011ခုနှစ်မှာတော့နိုင်ငံလုံးထွန်းချမှုရခဲ့ပြီးသားဖြစ်ပါဒါပေမဲ့တချို့နေရာတွေမှာတော့မထိုးဖြစ်ဘူးပေါ့နော်ကျွန်တော်တို့တွေ့နေတာတနည်းအားတနည်းအားကိုရှေ့ပြောင်းပြီးတော့သွားနေတဲ့လူတွေတို့ဒုက္ခတွေစကန်ပေါ့နော်နောက်တစ်ခုကဒီကာဝယ်ဈေးထိုးတဲ့နေရာကိုလာပြီးတော့မထိုးဖြစ်တဲ့ကလေးတွေမှာဟိုတဲ့ဖြစ်တာတွေပြေတော့တွေ့နေသေးပါပဲခင်ဗျအဲ့တော့အခုနောက်တစ်ဆင့်နေတော့ဒီကမ္ဘာကျန်းမာရေးအဖွဲ့ညီမညက်တွေနဲ့အတူလည်းနိုင်လျောညီထွေဖြစ်အောင်ကျွန်တော်လည်းသူများနောက်မကြံခဲ့အောင်ပေါ့နော်ဝက်တက်နဲ့ခြိုက်သူကိုတွဲထားတဲ့ဆေးကို2019မှာစထူးခဲ့ဒီရထားပါတယ်နိုင်ငံတော်အနေနဲ့စီမံချက်ရှိပါဒီနည်းဆက်သူကလည်းဈေးတွေဈေးဖို့နောက်ကမ္ဘာကျန်းမာရေးအဖွဲ့ကသတ်ပံပေးဖို့ရှိပါတယ်ကျွန်တော်တို့အနေနဲ့လည်း2020မှာဝက်သက်ပပျောက်ရေးမွေးရပါတဲ့သူရောဂါတွေကိုထိန်းချုပ်ရေးပေါ့နော်ဒါလုပ်ဖို့လိုတဲ့တကောင်ဒီကာဝတိအနေနဲ့ရေမလွှမ်းချုပ်ခဲ့တဲ့ကုလားနဲ့ဆန်ကန်းနဲ့ကလေးတွေအကုန်လုံးကိုဒီ mask campaign ပေါ့နော်လူလူကာဝတိစီမံခဲ့ပါရင်းနှီးကကျွန်တော်တို့ဝက်သက်တပြီလုံးထိုးခဲ့တဲ့လိုမျိုးပေါ့ထိုးဖို့စီမံချက်ရေးဆွဲဖို့ရှိပါတယ်အကောင့်ထည့်ဖို့ရှိပါတနိုင်ငံလုံးကဝိုင်းဝန်းပြီးတော့ဒီအစိုးရနဲ့ပြည်သူလူထုနဲ့တွဲဆက်ပြီးလုပ်ရမယ်ဆိုတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီကာကွယ်ဆေးရဲ့ဒီအကျိုးကျေးဇူးကိုဆရာရင်လူတွေသိအောင်ရောဆရာဘယ်လိုရှင်းပြနိုင်လဲကာကွယ်ဆေးကြောင့်ပျောက်သွားတဲ့ရောဂါတွေရှိခဲ့လို့လားဆရာ
ကာကွယ်ဆေးကြောင့်ပျောက်သွားတဲ့ရောဂါတွေရှိပါတယ်လူရဲ့သမိုင်းမှာနှစ်ပေါင်း1000နဲ့ချီပြီးဒုက္ခပေးခဲ့တဲ့ဒီမှာကြောက်ကြီးရောဂါပေါ့ကျွန်တော်တို့ရဲ့ပတ်ဝန်းကျင်မှာတော့အသက်ကြီးတဲ့လူတွေမှာဆိုအခုကြောက်ပေါက်မှာပေါ့လေတွေ့တာတွေရှိသေးတော့ပေါ့နော်ဒါပေမဲ့ဒီကမ္ဘာကျန်းမာရေးအဖွဲ့အနေနဲ့ကြောက်ကြီးရောဂါပေါ်ရည်စီမံချက်ကို1966ခုကနေစပြီးတော့ကာဝယ်ဈေးထိုးခြင်းအပြင်ကမ္ဘာလုံးမှာပပျောက်အောင်လို့လုပ်လာခဲ့တယ်။1980မှာလုံးဝပပျောက်သွားခဲ့တယ်။ဒါဒီကမ္ဘာရဲ့လူသားတွေရဲ့သမိုင်းမှာယောဂတစ်ခုဟာပထမဆုံးလူတွေရဲ့ပဝန်းညာနဲ့လုံးဝပပျောက်သွားခြင်းမှာဖြစ်ပါတယ်။ဒုတိယကျွန်တော်တို့ကြိုးစားတာကတော့ပိုလီယိုယောဂပပျောက်ရေးပါပဲ။အဲ့ဒါလည်းတော်တော်ကြီးကမ္ဘာနဲ့ပြောင်းအောင်နေပါပြီ။ကျွန်တော်တို့နိုင်ငံပါတဲ့ခြေတော်အချက်ဒေသမှာဆိုရင်လည်းဒီမတ်လ2014ဆက်တင်ပြီးတော့ပိုလီယိုကင်းစင်သောနေရာဖြစ်ကြောင်ရလို့ရပြီပေါ့ကျွန်တော်တို့အနေနဲ့2020မှာဝက်သက်ကင်းစင်သောဒေတာဖြစ်ဖို့အတွက်ကြိုးစားနေပါတယ်အဲဒီမှာဝက်သက်နဲ့တကြိုင်နဲ့တည်းပေါ့နော်တွဲထိုးတဲ့ခြိုက်သူကလည်းကြတော့ဖြစ်တဲ့လူကြီးတွေမှာဒုက္ခမပေးဘူးသွားပြီးတော့ကိုယ်ဝန်ဆောင်မိခင်ကဖြစ်ရင်ကလေးကိုဒုက္ခပေးတော့ဝက်သက်ကခြိုက်သူနဲ့ကတွဲပြီးဆေးထိုးလို့ရတော့အဲဒီနှစ်ခုကိုကာဝယ်ဈေးကိုလူကြီးတွေတော်တော်များများပေါ့95ကြိုင်လုံးကျော်ထိုးနိုင်လို့ရှိရင်ဒီယောဂရဲ့ကုသမှုပေါ့ပြန်မောင်းနိုင်တဲ့စွမ်းရည်ရာမရှိတော့ဘူးပေါ့အဲ့ဒီခါကျလို့ရှိမှပပျောက်ပြီးလို့တတ်မှတ်လို့ရတာပေါ့အဲ့လိုတတ်မှတ်လို့ရတဲ့နိုင်ငံတွေလည်းကျွန်တော်တို့ region ထဲမှာလည်းရှိနေပါတယ်ဒါပေမဲ့ကမ္ဘာကျန်းမာရေးအရှိတောင်အခြားဒေတာတစ်ခုလုံးပေါ့ဝက်သက်ကင်းစင်သောဒေတာအဖြစ်စူးစမ်းဖို့အတွက်ကျွန်တော်2020မှာစောင့်ရဖို့အတွက်ကျွန်တော်နိုင်ငံလည်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီလုံငန်းကိုအောင်မြင်လို့ရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီစီမံချက်အောင်မြင်ပါစေလို့ဆုတောင်းပါတယ်ဆရာရှင်းနေမှာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ
ပရရှင်ခင်ဗျာမြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညဉ့်ဉန်ရေးအလားအလာမှီမှီနေခြင်းတည်နှလွက်ခွင့်အခြေအနေဆုတ်ယုတ်လာနေခြင်းတို့ပြောရမယ်အခုအချိန်မျိုးမှာနိုင်ငံတော်သမ္မတဦးသိန်းစင်ဟာစစ်ဘက်အကြီးအကဲအပါအဝင်နိုင်ငံရေးထိပ်ပြီးစည်းဝေးတရက်ကိုပြုလုပ်ဖို့စီစဉ်နေပါတယ်။သမ္မတဩဘားမားအပါအဝင်ကမ္ဘာခေါင်းဆောင်တွေတက်ရောက်ကြမဲ့အရှိအာရထိပ်ပြီးစည်းဝေးပဲမတိုင်ခင်ခါရော်မီပြုလုပ်တဲ့ဒီဆွေးနွေးပွဲကနေပြီးတော့မိမိန်ကြဆင်းနေတဲ့အခြေအနေတွေကိုပြန်လည်ဥမော့လာစေလိမ့်မယ်လို့သောရရှိများထင်ကြပါသလားခင်ဗျာ။အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလူသူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါရစေ။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 239-382-9994 fax number 2323952552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
နာမည်စနေညတိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်။အခုနားဆင်ရမှာကမြန်မာရေးသုံးသပ်ချက်ပါ။တယန်ဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့မှာအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာနိုင်ငံဟာတယန်ဇာတထုတ်ယူတဲ့ကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုကိုအတိအလင်းကြေညာဖို့တာဝန်ရှိပါတယ်။ဒါပေမဲ့ရေနံနဲ့ဓာတ်ငွေ့လုပ်ငန်းမှသာအချို့အဝက်ကိုကြေညာနိုင်သေးကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်။
လုံးခဲ့တဲ့အောက်တိုဘာ14ရက်နေ့နဲ့15ရက်နေ့ကနော်ဝေးအခြေစိုက် EITI Extractive Industries Transparency Initiative တင်ဟာဇာတာထုတ်ယူမှုပွင့်လင်းမြင်သာရေးဘုတ်အဖွဲ့အစည်းအဝေးနေပြည်တော်မှာကျင်းပသွားပါတယ်။အနည်း20ကျော်စေအုပ်စုအတိုင်းအဝိုင်းကလေဝကြီးအုပ်ကြီးချိန်ဝိုင်းလှုပ်ထားတဲ့လုပ်ငန်းမှာပွင့်လင်းမြင်သာဖို့ဆောင်ရွက်တာဟာစိတ်ဝင်စားစရာဖြစ်နေပါတယ်။ချိန်ဝိုင်းလှုပ်တဲ့စေအုပ်စုဒလေးကိုမလိုလားသူတွေကပွင့်လင်းမြင်သာရေးကိုတောက်ခံပါတယ်။အဖွဲ့ဝင်ဖြစ်ဖို့စိတ်ဝင်စားကြကြောင်းအစိုးရကြေညာပြီးတနေ့အကြာ2014ဇူလိုင်လမှာအဖွဲ့ဝင်လောင်းဖြစ်လာပါတယ်။တိုင်းပြည်စီးပွားရေးနဲ့နောင်လာနောက်သားပြည်သူများရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်ရွေတယ်လို့2012ဒီဇင်ဘာလထုတ်သမ္မတကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီး5ဦးပါဝင်တဲ့အဖွဲ့ကတာဝန်ပေးပါတယ်။နောက်တော့အကောင့်တွေဖော်ဖို့အတွက်သတ်မှတ်တဲ့အတိုင်းအစိုးရပုဂ္ဂလိကကုမ္ပဏီနဲ့ရပ်ဖက်အဖွဲ့အစည်းကိုယ်စားလှယ်တွေပါဝင်တဲ့သုံးပင်ဆိုင်မြို့ပေါင်းအဖွဲ့ကိုဖွဲ့စည်းနိုင်တဲ့အတွက် EITI အဖွဲ့ဝင်လောင်းအဖြစ်မြန်မာအစိုးရကိုလက်ခံလိုက်တာဖြစ်ပါတယ်။သုံးပင်ဆိုင်မြို့ပေါင်းအဖွဲ့ဟာပုံမှန်အစည်းအဝေးနဲ့အလို့ယုံဆွေးနွေးပွဲတွေကျင်းပနိုင်တာတွေ့ရပါတယ်
။ပွင့်လင်းမြင်သာရေးကိုအဓိကထားတဲ့အတွက်တာဝန်ယူမှုဖြောင့်မတ်မှန်ကန်မှုအမျိုးသားအကျိုးစီးပွားကိုရှေ့ရှုမှုတိုင်းရင်းသားပြည်သူရဲ့သဘောထားနဲ့အကျိုးစီးပွားကိုအလေးထားမှုစင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုစတာတွေကိုသုံးပင်ဆိုင်အဖွဲ့ရဲ့အခြေခံမူအဖြစ်သတ်မှတ်ထားပါတယ်။အစိုးရပုဂ္ဂလိကကုမ္ပဏီနဲ့ရပ်ဖက်အဖွဲ့အစည်းကကိုယ်စားလှယ်တွေပါဝင်တဲ့သုံးပွင့်ဆိုင်အဖွဲ့ရဲ့စွမ်းရည်ဟာအရေးကြီးပါတယ်။2012စုံစမ်းမှုအရရေနံဓာတ်ငွေနဲ့တတ်ထုလုပ်ငန်းမှာပွင့်လင်းမြင်သာမှုမရှိဆုံးနိုင်ငံဟာမြန်မာဖြစ်တယ်လို့ Revenue Watch Institute ကမနှစ်ကထုတ်ဝေတဲ့ Resource Governance Index မှာဖော်ပြထားပါတယ်။ဥပဒေစည်းမျဉ်း၊သတင်းဖော်ပြမှု၊စစ်ဆေးမှု၊အုပ်ချုပ်မှုစတာတွေမှာ58နိုင်ငံကိုလေ့လာတဲ့အခါနော်ဝေးကပထမရပြီးမြန်မာကနောက်ဆုံးပိတ်ဖြစ်ပါတယ
်။တရားစတာကိုဥပဒေမဲ့ထုတ်ယူနေသူတွေရှိကြောင်းအရက်ဖက်အဖွဲ့အစည်းတွေကအစိုးရကိုတင်ပြပြီးမဲ့အရေးမယူကြောင်းသိရပါတယ်။ဒီတော့အတွင်းရေနံနဲ့ဓာတ်ငွေရှာဖွေတဲ့လုပ်ကွက်36ခုကိုဘယ်သူပိုင်တယ်ဆိုတာသိကျင်လို့လန်ဒန်အခြေစိုက် Global Witness အဖွဲ့ကစုံစမ်းမေးမြန်းတဲ့အခါလုပ်ကွက်18ခုကကုမ္ပဏီအလုံးဟာပိုင်ရှင်တွေကိုဖော်ပြကြတယ်လို့အော်တိုဘာလထုတ် The shell starts to crack မှာပေါ်ပြထားပါတယ်။မြန်မာကုမ္ပဏီ15ခုအနက်10ခုကပိုင်ဆိုင်မှုကိုပေါ်ပြပြီး9ခုကမပေါ်ပြပါဘူး။မပေါ်ပြလို့တဲ့နိုင်ငံခြားကုမ္ပဏီ17ခုရှိပါတယ်။ပိုင်ဆိုင်မှုမပေါ်ပြတဲ့ကုမ္ပဏီတွေထဲမှာလုတ်ကွက်တစ်ခုရထားတဲ့ IGE ကုမ္ပဏီနဲ့လုတ်ကွက်3ခုရထားတဲ့ UNOG ကုမ္ပဏီတွေလည်းပါဝင်တယ်လို့ Global Witness အစီရင်ခံစာမှာပေါ်ပြထားပါတယ်။
ဒီကုမ္ပဏီတစ်ခုစလုံးဟာဥအောင်တောင်းရဲ့သားတွေဖြစ်တဲ့နေအောင်နဲ့ပြည်အောင်တို့ရဲ့ဩဇာခံတွေဖြစ်တယ်လို့ဇွန်လ26ရက်ထုတ် Financial Times သတင်းစာမှာဖော်ပြပါတယ်။ကုမ္ပဏီပိုင်ဆိုင်မှုကိုတဲတဲကွဲကွဲမသိရလေလေအလွဲသုံးစားလုပ်လို့ကောင်းလေလေဖြစ်နေပါတယ်။အာဏာပိုင်ရဲ့ဆွေမျိုးသားချင်းလျှို့ဝှက်ပိုင်ဆိုင်တဲ့ကုမ္ပဏီတွေကိုစစ်အစိုးရကလုပ်ပိုင်ခွင့်ချပေးလေရှိပါတယ်။တယန်ဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI မှာအဖွဲ့ဝင်လောင်းဖြစ်လာတဲ့မြန်မာနိုင်ငံမှာအစိုးရနဲ့ကုမ္ပဏီတွေဟာလုပ်ပုံကင်ပုံနဲ့ပိုင်ဆိုင်မှုကိုကြေညာဖို့တာဝန်ရှိပေမဲ့ကုမ္ပဏီ18ခုဟာပိုင်ဆိုင်မှုကြေညာဖို့ပြက်ကွက်နေပါတယ်။ကုမ္ပဏီ28ခုကသာထုတ်ဖော်ကြေညာတဲ့အတွက်တယန်ဇာတထုတ်ယူမှုမှာကြိတ်ဝိုင်းမရှိတော့ဘူးဆိုတာကိုမြန်မာအစိုးရနဲ့ပုဂ္ဂလိကကုမ္ပဏီတွေပြသဖို့လိုပါတယ
်။တယန်ဇာတထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ EITI ရဲ့ရွေးချက်ဟာရိုးရိုးရှင်းရှင်းလေးဖြစ်ပါတယ်။သဘောဝတန်းငွေရောင်းလို့ရတဲ့ဒေါ်လာတွေဘယ်ရောက်ကုန်သလဲ။အစိုးရဘာလုပ်တယ်လဲစတာတွေကိုတိုင်းသူပြည်သားကသိရှိနိုင်ရမယ်လို့ EITI အဖွဲ့ကယူဆပါတယ်။အဂတိလိုက်စားမှုမရှိနိုင်အောင်တယန်ဇာတကုမ္ပဏီကိုပိုင်ဆိုင်ချုပ်ကန်သူတွေရထားတဲ့ contract စာချုပ်နဲ့ငွေစင်းအသေးစိတ်ကိုသိရှိဖို့ EITI အဖွဲ့မှတာဝန်ရှိလာပါတယ်။ဒါကြောင့်မို့မြန်မာအစိုးရနဲ့ကုမ္ပဏီတွေဟာ EITI အဖွဲ့ရဲ့လမ်းညွှန်မူဝါဒကိုအလေးအနက်လိုက်နာကျင့်သုံးဖို့လိုအပ်လာပါတယ်။ဒေသခံလူအဖွဲ့အစည်းနဲ့သဘာဝပတ်ဝန်းကျင်ကိုအန္တရာယ်ဖြစ်မဖြစ်ပြည်သူပြည်သားနားလည်နိုင်အောင်တရားစတာကုမ္ပဏီတွေအကြောင်းအသေးစိတ်သိဖို့လိုပါတယ်။ဒီလုပ်ငန်းမှာပွင့်ပင်းမြင်သာလေးလေးမတမာတဲ့ကုမ္ပဏီတွေကိုဟန်တားနိုင်လေပြီဖြစ်ပါတယ်။ရင်နံဓာတ်ငွေစီမကပဲတစ်တော့တတ်တူတွင်မြေယာစတဲ့တဘာဝအရင်အမြင့်ဆိုင်ရာလုပ်ငန်း contract တွေပွင့်လင်းမြင်သာမှတ်သာပြည်သူလူထုအကျိုးခံစားနိုင်မှာဖြစ်ပါတယ်။စီအုပ်စုနဲ့ခွန်နီတွေရဲ့ချိန်ရင်းအဖြစ်ကပြည်သူအကျိုးပြုတရားစတာလုပ်ငန်းဖြစ်လာမှသာမြန်မာအစိုးရကိုပြည်သူကယုံကြည်လာပွဲရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါ။ခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်ပါမယ်။ BNI 1တော်သားတွေကအစီအစဉ်ထုတ်လွှင့်တာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကနန်းဟွန်ပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကော်တူးလီကရင်တပ်မတော် KAF ပြန်လည်တည်ထောင်တဲ့လောက်ရကိုပြည်တွင်းပြည်ပကကရင်လူမှုအဖွဲ့အစည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကနေကြိုဆိုထောက်ခံခဲ့ပါတယ်တီးတိမ်မြို့အခြေစိုက်တီးတိမ် post နဲ့ဇိုလန်တဲ့တည်င်းစာနှဆောင်ကိုချင်းပြင်းနဲ့အစိုးရကနေထပ်မံပိတ်ပင်လိုက်တယ်ဆိုတာနဲ့ကချင်ပြင်းနဲ့အစိုးရထိန်းချုပ်နယ်မြေမှာခေါ်လုံနေတဲ့လွယ်ကျယ်ဒုက္ခသည်တွေဟာနေရရင်ပြန်ဖို့ခက်ခဲနေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူပန်ပါတည်င်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကရင်လက်နက်ကင်တပ်ဖွဲ့တွေနဲ့စုဖွဲ့ထားတဲ့ကော်တူးလေကရင်တပ်မတော် KAF ပြန်လည်တီထောင်တဲ့လောက်ရက်ကိုပြည်တွင်းပြည်ပကကရင်လူမှုအဖွဲ့အစည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကကြိုဆိုထောက်ခံကြောင်းအော်တိုဘာလတတိယအပတ်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ကရင်လက်နက်ကင်အဖွဲ့တွေရဲ့ယုံကြည်ချက်တွေကိုအကောင့်ထဲပေါ်သွားဖို့အခုလိုတိဆောက်ခြင်းဟာငြိမ်းချမ်းမှုကိုပေါ်ဆောင်နိုင်ပြီးတူညီတဲ့အမြင်တွေကိုစုစည်းနိုင်မယ်လို့ကရင်အမျိုးသမီးဥက္ကဋ္ဌနော်ဒါအေးကလေးကပြောပါတယ်။တပ်မတော်ဖွဲ့စည်းခြင်းကိုထောက်ခံပေမဲ့စနစ်တကျဖြစ်ဖို့တော့လိုနေအောင်မယ်လို့လည်းဖလုံစဝဒီမိုကရက်တစ်ပါတီဒူဥက္ကဋ္ဌမအောင်ပြည်စိုးကပြောပါတယ်ကိုတူးလီကရင်တပ်မတော်ကို KNU ကရင်အမျိုးသားအစည်းအရုံးလက်အောက်ခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ်မတော် KNDO ဒီမိုကရေစီအကျိုးပြုတပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLA PC တို့ကနေအော်တိုဘာလ23ရက်မှာဖွဲ့စည်းထားပါတယ်
ချင်းပြည်နယ်ဒီတိမ်မြို့အခြေစိုက်ဒီတိမ်ပို့စ်နဲ့ဆိုလမ်တဲ့တရင်စာဆောင်ကိုချင်းပြည်နယ်အစိုးရကနေထပ်မံပိတ်ပင်လိုက်တယ်လို့သိရပါတယ်။ဒီတိမ်ပါရာစကားနဲ့ထုတ်ဝေကြတဲ့ဒီတိမ်ပို့စ်နဲ့ဆိုလမ်တဲ့တရင်စာဆောင်တို့ဟာမှတ်ပုံတင်မရှိသေးတဲ့အတွက်စာဆောင်ထုတ်ဝေမှုကိုရပ်ဆိုင်းထားဖို့ချင်းပြည်နယ်အစိုးရရဲ့ညွှန်ကြားချက်နဲ့ဒီတိမ်မြို့နယ်အထွေထွေအုပ်ချုပ်ရေးမှူးရုံးကနေတဆင့်အောက်တိုဘာလ6ရက်နေ့ကအမိန့်စာပေးပို့ခဲ့တာဖြစ်တယ်လို့ဒီတိမ်ပို့စ်အက်ဒီတာချုပ်ထန်းပန်လျန်ကပြောပါတယ်။ချင်းပြည်နယ်အစိုးရဟာပြီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်ကစပြီးချင်းပြည်နယ်အတွင်းမှတ်ပုံတင်မရှိဘဲတည်င်းစာဆောင်ထုတ်ဝေနေကြတဲ့တည်င်းစာတွေကိုစတင်ပိတ်ပင်ခဲ့တာဖြစ်ပါတယ်။အခုအခါချင်းပြည်နယ်အစိုးရကနေပိတ်ပင်လိုက်တဲ့တည်င်းစာဆောင်စုစုပေါင်း4ခုရှိသွားပြီးဖြစ်ပါတယ်။
တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မြမအစိုးရအကြာငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာတွေးဆောင်ဆွေးနွေးဖြည့်ရှင်းနိုင်ရေးလှုပ်ဆောင်နေပေမဲ့လက်တွေ့မှာနောက်ပြန်ဆုတ်တဲ့လှုပ်ဆောင်မှုတွေကြောင့်ပြည်လည်မှုမရှိသေးဘူးလို့ညင်ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အစည်းအဝေးအပြီးမှာကြေညာချက်ထုတ်ပြန်ထားပါတယ် UNFC ရဲ့ပထမဆုံးအကြိမ်ကောင်စီအစည်းအဝေးကိုအော်တိုဘာလ20ကနေ22ရက်နေ့အထိထိုင်းနယ်စပ်မှာ3ရက်ကြာကျင်းပပြီးကြေညာချက်ထုတ်ပြန်ခဲ့တာပါအစိုးရအနေနဲ့နိုင်ငံရေးပြည်နာကိုတွိတ်ဆုံဆွေးနွေးခြင်းနဲ့အပြေမရှာပဲကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာစစ်စင်ရေးတွေအစမပြတ်လှုပ်ဆောင်နေတာကြောင့်ပြည်တွင်းငြိမ်းချမ်းရေးအမှန်တကယ်လိုလားမှုအပေါ် UNFC ကတန်တရာဖြစ်နေတယ်လို့ UNFC အထွေထွေတွေ့ရမှုခုဦးရကပြောပါတယ် UNFC ရဲ့ပထမဆုံးအကြိမ်ကောင်စီအစည်းအဝေးကနေအဖွဲ့အစည်းရဲ့ဌာနဆိုင်ရာလုပ်ငန်းစဉ်များချမှတ်တဲ့ကိစ္စအပါအဝင်အချက်9ချက်ကိုဆုံးဖြတ်ခဲ့ကြပါတယ်
မွေးစည်းမရှိသေးတဲ့အသက်9နှစ်အောက်ကလေးငယ်တွေကိုရက်တသပတ်လှုပ်ရှားမှုအနေနဲ့မွေးစည်းမှတ်ပုံတင်တွေကိုမွန်ပြည်နယ်မှာပထမဦးဆုံးအခမဲ့ပြုလုပ်ပေးနေပါတယ်။မွေးစည်းကိုလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ဦးစီးဌာနနဲ့ UNICEF တို့ပူးပေါင်းပြီးတော့ပြုလုပ်ပေးခဲ့ပါတယ်။မွေးစည်းမှတ်ပုံတင်ခြင်းရဲ့အရေးကြီးမှုကိုပြည်သူလူထုသိစေဖို့မွေးစည်းရယူလိုမှုဖြစ်လာစေဖို့နဲ့မွေးစည်းအပေါ်မှာမူတည်ပြီးမူဝါဒတွေကိုရေးဆွဲအကောင်အထည်ဖော်ဖို့ရည်ရွယ်ပြီးတော့မွေးစည်းလှုပ်ရှားမှုကိုလှုပ်တာဖြစ်ပါတယ်။ပထမအဆင့်အနေနဲ့မကွေးတိုင်းဒေသကြီးမွန်ပြည်နယ်ချင်းပြည်နယ်မှာနေထိုင်တဲ့မွေးစည်းမရှိသေးတဲ့အသက်9နှစ်အောက်ကလေးတွေကိုတပြိုင်နက်တည်းပြုလုပ်ပေးနေပါတယ်
မြန်မာနိုင်ငံအနောက်ဘက်နယ်စပ်ပင်လယ်ပြင်လုံခြုံရေးနဲ့နတ်မြစ်တစ်လျှောက်ကင်းလက်ဖို့အတွက်စစ်သုံးအမြန်ရင်ငယ်နစ်စည်းဟာမုံတုံးမြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာမကြသေးမီကဖွက်စည်းခဲ့တဲ့ပင်လယ်ပြင်နဲ့နယ်စပ်လုံခြုံရေးအတွက်အဲ့ဒီအမြန်ရင်နစ်စည်းကိုပင်လယ်ပြင်လုံခြုံရေးတာဝန်ကိုစတင်ထမ်းဆောင်စီတော့မှာဖြစ်တယ်လို့မုံတုံးမြို့အရေးအယာရှိတဦးကပြောပါတယ်။နောက်ထပ်လည်းမုံတုံးမြို့ကိုပင်လယ်ပြင်လုံခြုံရေးတာဝန်ထမ်းဆောင်ဖို့အမြန်ရည်ရင်တွေရောက်ရှိလာဖို့လည်းရှိတယ်လို့အဲ့ဒီရည်အယာရှိကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါအစိုးရဘက်ကနေနေရပြန်ဖို့တိုက်တွန်းမှုတွေကြောင့်ကချင်ပြည်နယ်အစိုးရထိန်းချုပ်နယ်မြေမှာခိုလုံနေတဲ့လွိုက်ကျဲဒုက္ခတွေဟာနေရရင်းပြန်ဖို့စီရင်ပေးထားခဲ့ပေမဲ့ချက်ချင်းပြောင်းရွှေ့ဖို့အစိုးရဘက်ကပြင်ဆင်ပေးလာတဲ့အတွက်တကယ်တမ်းနေရပြန်ဖို့စိုးရိမ်နေရပါတယ်ဒုက္ခတွေတွေနေနဲ့နေရရင်းကိုပြန်ဖို့ဘယ်လိုအခက်အခဲတွေရှိနေပြီးဘယ်လိုစိုးရိမ်မှုတွေရှိနေပါသလဲဆိုတာကိုနှုတ်ပတ်ကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ကချင်ပြည်နယ်ဗမော်ခရိုင်လွယ်ကျဲကဒုက္ခသည်စခန်းတွေမှာကချင်ပြည်နယ်ဝန်ကြီးအဖွဲ့ကနေရပြန်လူသူတွေစီရင်သွင်းအပြီးလပိုင်းအတွင်းမှာပဲအိမ်ထောင်စုအချို့ကိုချက်ချင်းပြောင်းဖို့စီစဉ်ပေးတာကိုဒုက္ခသည်တွေကအခက်တွေ့နေပါတယ်နေရပြန်ဖို့ဒုက္ခသည်တရာကျော်စီရင်ပေးသွင်းခဲ့ပေမဲ့အခုလိုလူရွေးပြီးပြန်ခိုင်းတာမျိုးကိုတော့လက်ခံဖို့ခက်ခဲနေတယ်လို့လွယ်ကျဲစခန်းနေအမျိုးသမီးတူဦးကပြောပါတယ်
ဒီလေကမှာအခုစခန်းနောက်ခုကြီးရဲ့စံချိန်ရတယ်အလုံးပေါင်းလိုက်လို့ရှိရင်အိမ်ကောင်စုကတရာကျော်ရှိသွားတယ်သူတို့ပြန်ရေးတာက30နဲ့3အိမ်ကောင်စုကိုရေးထားလိုက်ဒီ30နဲ့3အိမ်ကောင်စုကဘယ်သူကပြန်ဖို့အဖြစ်ရှင်လုပ်ပေးလဲဒီအခုကြောင့်လေသူဒီစုစုတို့အိမ်ကတမှုအပြစ်အမှန်စစ်ကူးခွင့်မရှိဘူ
းကချင်ပြည်နယ်အတွင်းစည်ရေးမတည်ငြိမ်သေးတဲ့ကာလမှာအခုလိုအစောတလင်နေရပြန်ဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းသူမကပြောပါတယ်ဒေသခံအာဏာပိုင်တွေအနေနဲ့မြစ်ချနာအန်ခိုင်ဘုံတောင်ချေကဒုက္ခသည်တွေကိုလည်း2014နှစ်စံပိုင်းမှာပြောင်းရွှေ့မှုပြုလုပ်ခဲ့ပါတယ်ဒုက္ခသည်တွေစံတမပါပဲအတင်းပြောင်းရွှေ့ခိုင်းတာမျိုးမလုပ်သင့်ဘူးလို့နေဆက်ဒုက္ခသည်များကိုကူညီကြည့်ရှုပေးနေတဲ့ကော်မတီဝင်တဦးကအခုလိုပြောပါတယ
်ကျောင်းဆောင်ကြည့်တော်တော့ကောင်းအဲ့မျက်လုံးပေးကြည့်တော်တော့ကောင်းဒီပြည်နယ်အစိုးရလည်းဘယ်လိုလုပ်နေကြတာဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးဒီမှာကြည့်ဆပါလေလို့
တဖက်မှာလည်းနေရရင်းပြန်ဖို့စီရင်သွင်းထားခဲ့ပြီးမှမပြန်လို့တော့ကြောင်းညှင်းဆန်ဖို့ခက်ခဲပြီးနေရပြန်ရန်အတွက်ကြောက်လန့်နေကြတဲ့လွယ်ကျဲဒုက္ခသည်တွေအနေနဲ့အစိုးရဘက်ကဖိအားပေးလာမှကိုလည်းစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ရှင်
။ဆက်လက်ပြီးတော့2014ခုနှစ်အတွက်တီဘောစော်ဘွားကြီးရဲ့မဟာဒေဝီဆူဇန်ဒီကပေးအပ်တဲ့လူငယ်ခေါင်းဆောင်စုကိုရှမ်းပြည်အရှေ့ပိုင်းတချီလက်ခရိုင်ကတားဖွာဆီယမနန်းလာကိုရွေးချယ်အပ်နှင်ခဲ့ပါတယ်ဆီယမနန်းလာဟာခုနှစ်ယောက်မြောက်ဆုရှင်ဖြစ်ပြီးပြည်တွင်းရှမ်းလူငယ်တွေကပထမဆုံးအမျိုးသမီးဆုရှင်ဖြစ်ပါတယ်ဆီယမနန်းလာအနေနဲ့ဘယ်လိုကိစ္စရပ်တွေမှာလှုပ်ရှားဆောင်ရွက်ခဲ့လို့ဒီဆုကိုလက်ခံရရှိခဲ့ပါတယ်လဲဆိုတာကိုစိုင်းမုံငတ်နေဆူစီးတင်ဆက်ထားတဲ့တည်င်းလွာကိုကြားကြရမှာပါရှင်
ရှမ်းပြည်အရှေ့ပိုင်းတချီလေးမြို့တစ်ပတ်ကမဲဆိုင်မြို့မှာသူ့စံတီစုအပ်နှင်းရေးကော်မတီကအခမ်းအနားတက်ကျင်းပပြီးဆီယမနန်းလာကိုစုအပ်နှင်းခဲ့တာပါ။ကျိုင်းတုံစော်ပွားနဲ့တီဘောစော်ပွားတို့ရဲ့မျိုးရိုးလည်းဖြစ်စုအပ်နှင်းရေးကော်မတီလည်းဖြစ်တဲ့ဆီယမဖြစ်ပါကစုအပ်နှင်းပွဲမှာဆီယမနန်းလာဟာရှမ်းလူထုအတွက်ဆံပြအမျိုးသမီးခေါင်းဆောင်ကောင်းတူဖြစ်တယ်လို့အင်္ဂလိပ်ဘာသာနဲ့ပြောပါတယ
်
ဆီယမနန်းလာဟာအခက်ခဲအမျိုးမျိုးကြားကပညာကိုရအောင်သင်ယူတယ်။ဒေသအတွင်းမိခင်နဲ့ကလေးတွေကိုနေမအားညမအားကျန်းမာရေးပြုစုပေးတယ်။ဒါအပြင်လက်နက်ကန်တပ်ဖွဲ့တွေကြားငွေရှင်ကျေးရှင်တွေကြားရက်ရွာလူထုအတွက်ကြိုးပမ်းလှုပ်ဆောင်ပေးတယ်။လူငယ်တွေအတွက်အမျိုးသမီးတွေအတွက်ပြည်သူလူထုအတွက်စံပြဖြစ်တယ်။
2009ခုနှစ်ကစပြီးတချီလက်ခရိုင်တာလူမြို့နယ်ခွဲနားဟိုင်းလုံးကြီးရွာအုပ်စုလွယ်ခမ်းတောင်ကျောကပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ရွှေတူးဖော်ရေးလုပ်ငန်းကြောင့်တဲနှုံမြေနဲ့ဓာတုဆေးရည်တွေဟာလူနေရက်ရွာချောင်းရည်လေယာဥယျင်ချမ်းမြေတွေအပေါ်ဖုံးလွှမ်းဖျက်ဆီးခဲ့တဲ့ကိစ္စတွေအပေါ်ဆ ्याम နန်းလာဦးဆောင်ပြီးလှုပ်ရှားတောင်းဆိုမှုတွေလှုပ်ဆောင်လာခဲ့တယ်လို့ရွာခံတော်နန်းလုံးကရှမ်းပါတာနဲ့ပြောပါတယ
်ခမ်းနာကျက်တဲ့ပြီးနဲ့ได้กินชะ
ကျမလေက72ဧကရှိတယ်လုံးဝစိုက်ပျိုးလို့ကိုမရတော့ဘူးရွှေတွေလာတူးတဲ့ဒီ9နှစ်8နှစ်အတွင်းမှာပေါ့ကလေးတွေလည်းတခြားတိုင်းပြည်မှာအလုတ်သွားလုပ်နေရတယ်ကျွဲချောင်းဖို့နေရာလည်းမရှိတော့ဘူးဆရာမဦးဆောင်လို့ကျမတို့ရဲ့ဒုက္ခတွေကိုလူကြီးတွေသိလာတာ
ဒီကိစ္စရက်တွေစက်တင်ဘာလကရှမ်းပြည်နယ်တစ်တောနယ်တပ်သူဝင်ကြီးစိုင်းအိုက်ပေါ့ကိုတိုင်တချီလေးအထီးကွန်းစင်ပြီးရွှေတူးပေါ်မှုလုပ်ငန်းအားလုံးရက်ဆိုင်ဖို့ညွှန်ကြားခဲ့ပေမဲ့မထီရောက်တဲ့အတွက်ဆက်လက်တိုက်ပွဲဝင်သွားမယ်လို့ဆ ्याम နန်းလာကရှမ်းပါတာနဲ့ပြောပါတယ်အ
တူကထောင်ရောက်ပါလေခေါ်အင်းအန်းခေါ်ဆုပြောင်း
ဝန်ကြီးကျိုင်းအိုက်ပေါကရွှေတူးဖော်တဲ့ကုမ္ပဏီတွေလုပ်ငန်းရပ်ဆိုင်ဖို့ညွှန်ကြားတဲ့အခုထိမရက်သေးဘူးဆေးရက်အတွင်းပျက်စီးဆုံးရှုံးတဲ့လေယာဉ်မြင်အတွက်ရော့ကြည့်ပေးဖို့ပြောတယ်အခုထိမပေးသေးဘူးဒါကြောင့်တောင်းဆိုချက်မရမချင်းဆက်လက်တောင်းဆိုသွားမယ
်ဆ ्याम နန်းလာဟာဒေတာတွင်သားဖွားဆ ्याम ဖြစ်ပြီးအဖစားရကြောင်းနဲ့အမိတော်နန်းတစ်တိုးရဲ့သားသမီး9ဦးအနက်သမီးထွေးဖြစ်ပါတယ်သူစန္ဒီလူငယ်ခေါင်းဆောင်စုအမိယာသူစန္ဒီ young leadership award ကတော့တီဘောစော်ဘွားစောက်ကြဆန်ရဲ့မဟာသေးဝီသူစန္ဒီအမိယာ miss inga sa chen ga ရှမ်းပြည်သူပြည်သားအရေးတက်ကြွလှုပ်ရှားသူလူငယ်တွေကိုတနည်းတယောက်ရွေးချယ်ချီးမြှင့်တဲ့ဆုဖြစ်ပါတယ်
ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ရမှာပါ
။ကရင်လက်နက်ကန်တပ်ဖွဲ့များနဲ့စုစည်းတဲ့ကော်တူးလေကရင်တပ်မတော် KAF ပြန်လည်တီထောင်တဲ့လုပ်ရက်ကိုပြည်တွင်းပြည်ပကကရင်လူမှုအဖွဲ့အစည်းတွေနဲ့ကရင်နိုင်ငံရေးပါတီတွေကကြိုးဆိုထောက်ခံကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တီတိန်မြို့အခြေဆိုင်တီတိန် post နဲ့ဇိုလန်တဲသတင်းစာနှဆောင်ကိုချင်းပြင်းတဲ့အစိုးရကနေထပ်မံပိတ်ပင်လိုက်ပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI Wine.ta တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟွန်ပါရှင
်။ PNI Wine.ta တွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါ။ VOA အထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့VOA ကိုတည်တခြင်းတောင်းကျင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတဆင့်လည်းဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်။မနေ့ပြန်မနေ့ VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညမနေ့6နာရီ9နာရီဒီလိုင်းနိုမီတာ24 kHz 11.23 လိုင်းနိုမီတာ32 kHz 925လိုင်းနိုမီတာ39ကီလိုအစ9525တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခုတော့သတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကကြေညာပါမယ
်အနောက်အာဖရိကဒေသမှာအီဘိုလာဝေဒနာတွေကိုကုသရေးပြည်ပကျန်းမာရေးလုပ်သားတွေခံထားဖို့အတွက်ကမ္ဘာ့ဘဏ်ကရန်ပုံငွေအမေရိကန်ဒေါ်လာတန်တရာပေးကြဖို့ပန်ကြားလိုက်ပါတယ်ယောဂပြန့်နှံ့မှုအကြီးအမားဆုံးဖြစ်နေတဲ့လိုင်ဘေးရီးယားဆီရာလီယွန်းနဲ့ဂီနီနိုင်ငံတွေဟာယောဂအန္တရာယ်ကိုရင်ဆိုင်ဖို့ခက်ခဲခဲခဲလုပ်နေရတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်းကဒီကနေ့မှပဲပြောပါတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းကိုဘိုနီမြို့မှာ IS Islamic စစ်သည်တော်တွေကိုတိုက်ခိုက်နေတဲ့ဆီးရီးယားခတ်တပ်ဖွဲ့တွေနဲ့ပူးပေါင်းမဲ့အီရတ်ခတ်တပ်ဖွဲ့ဝင်ပထမတို့ဟာကိုဘိုနီမြို့စီရောက်သွားကြပြီလို့လှုပ်ရှားသူတွေကပြောပါတယ်အီရတ်နိုင်ငံကဒစ်စတန်ဒေတာကပက်ရှမဂါတပ်ဖွဲ့ဝင်10ယောက်လောက်ဟာတူရကီကနေနေဆက်ဖြတ်ပြီးကိုဘိုနီမြို့ထဲဝင်သွားပြီလို့ပြည်တွင်းခြေဆိုင်ဆီးရီးယားလူ့ခွင့်ရေးအခြေအနေစောင့်ကြည့်လာရေးအဖွဲ့ကပြောတာပါတူရကီဆွေးနွေးတဲ့သဘောတူညီချက်အရတပ်ဖွဲ့ဝင်150လောက်ဟာတူရကီနိုင်ငံတွေကနေဗိုလ်ဒူးနေကတရက်ကြာဖြတ်ပြီးတော့စီးရီးယားနယ်စပ်စီရောက်သွားကြပါပြီ။စီးရီးယားနိုင်ငံမှာ၃နှစ်ခွဲကျော်ကြာနေပြီဖြစ်တဲ့ပြည်တွင်းစစ်ကြောင်းအိုးအိမ်ဆုံးခွာထွက်ပြေးနေရသူတွေနေထိုင်တဲ့စခန်းကိုစီးရီးယားအစိုးရစစ်တပ်ရဟရင်တွေကတိုက်ကီဘုံးတွေနဲ့တိုက်ခိုက်တယ်ဆိုတာဟာလူမဆန်တဲ့လုပ်ရဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုကဖြစ်တင်ရှုတ်ချလိုက်ပါတယ်။အိုင်ဒလစ်အရှေ့မှာဗိုလ်ဒူးနေကဖြစ်တဲ့အဲဒီတိုက်ခိုက်မှုကြောင့်လူ၁၀ယောက်ထဲမှနေတည်ဆုံသွားတယ်လို့ပြည်တွင်းခြေဆိုင်စီးရီးယားလူခွင့်ရေးချင်းနေစောင့်ကြည့်လာရေးအဖွဲ့ကပြောပါတယ်။အမေမဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကိုဝေဖန်ပြောဆိုတာဟာတင့်လျော်မှုမရှိဘဲတံပြန်အကျိုးသက်ရောက်စေတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောလိုက်ပါတယ်။မစ္စတာနေတန်ယာဟုရဲ့ခြေစနေထိုင်ရေးမူဝါဒတွေနဲ့ပတ်သက်ပြီးသူ့ကိုတရားပေါ်ကြောင်သူလို့အမေရိကန်တာဝန်ရှိသူတူကခေါ်ပြောဆိုတာကို The Atlantic Magazine Online မှာ ကိုကားကြီးသားထားတာပါခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းညို့ကိုကိုကျော်ကျော်တိုင်ပြပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုသားညွန်ဦးဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ရဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလွင်မီတာ24.25-32.51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.